Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ2ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမအင်ဂျင်နိုင်ပါဒီကနေ့ညသတင်းစီစဉ်အတွက်ကိုသားညိုနဲ့အတူတင်ဆက်မှာပါ။မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံအထူးတန်ဟာဒီကနေ့မနက်ပိုင်းမှာနိုင်ငံရေးနဲ့တိုင်းရင်းသားပါတီ5ပါတီကိုတွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံသားရင်းဝင်ကြီးကလည်းပုဂံကိုရောက်ရှိလာပါပြီ။တခါစစ်ကောင်စီရဲ့မင်းကလေကြောင်းတိုက်ခိုက်မှုကြောင့်ကရင်ရွာသားနှစ်ဦးသေဆုံးခဲ့တာစတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါရဲ့ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူစနေညမှာတော်ရရှင်နေနားဆင်ရမယ့်အတန်လွှင့်အစီအစဉ်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံတော်ကလူခွေအခြေအနေကိုတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်မှာနားဆင်ရမှာကစစ်ကောင်စီရဲ့အဓိကပြစ်မှတ်တစ်ခုလို့ဖြစ်လာတဲ့မြန်မာနိုင်ငံအလဲပိုင်းကမကွေးတိုင်းကောက်မြွန်ပေါ့မြွန်နယ်တဲကလူခွေချိုးဖောက်မှုဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့
လူတွေနဲ့ကလေးတွေနဲ့အလိုပြည်ရလွှတာတွေနဲ့တခြားရွာတွေကိုတွားတော့ကြတော့အလိုကတော့မျက်ရည်ကျပြီကဲဒီဆိုတော့ကတော့သူတို့ဘွန်နာကြီးတာနဲ့ကိုယ့်ကိုမျက်ရည်ရမကြဘူးနာကြီးတယ်ပြန်ခုခံမယ်ဆိုတဲ့စိတ်ပဲရှိ
နောက်ပိုင်းထုတ်လင်းပေးမယ်ဒုအတန်းစီစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာသတင်းနောက်ပြီးတော့ထိတ်တန့်ရောက်မြန်မာသတင်းတွေကိုစူးစီးတင်ပြပေးထားတာထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးထားတာတွေနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်ရင်ချင်းနိုင်တဲ့ကိုသားညူတို့ပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့အာဆီယံအထူးတန်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆုခွန်ဟာဒီကနေ့မနက်ပိုင်းမှာနိုင်ငံရေးပါတီ5ပါတီရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာကျန်းခါရေးပါတီနဲ့တိုင်းသားလူမျိုးစုပါတီတွေလည်းပါဝင်ပါတယ်ဒီနယ်နဲ့တိုင်းဒေသကြီးတွေကနိုင်ငံရေးနဲ့လူသားချင်းစာနာမှုနောက်ဆုံးအခြေအနေတွေဒီပါတီ5ပါတီအနေနဲ့ NCA အပြစ်ခတ်ရက်စဲရေးသဘောတူညီမှုအစီအစဉ်မှာပါနေတဲ့အခြေအနေမြန်မာနိုင်ငံရဲ့အခြေအနေကိုဖြေလျှော့ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးတက်ရေးအာဆီယံဘုံသဘောတူညီချက်5ချက်အရမြန်မာနိုင်ငံရဲ့အကျပ်အတဲကိုဖြေရှင်းရမှာအထူးတန်ရဲ့အခန်းကဏ္ဍစာရာရီအပါအဝင်အဓိကကိစ္စအများပြားကိုနှစ်ဖက်လုံးကအကျယ်တဝင့်ဆွေးနွေးခဲ့ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဌာနရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အထူးတန်အနေနဲ့2020ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတချို့နဲ့တွေ့ဆုံခြင်းရှိမရှိကိုတော့မသိရသေးပါဘူး။ဒါပေမဲ့နေပြည်တော်အချင်းတောင်မှာထိမ့်သိမ်းခံထားရတဲ့ NLD ခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရေးကြိုးပမ်းခဲ့တယ်လို့တော့သိရပါတယ်။အာဆီယံရဲ့မြန်မာဆိုင်ရာအထူးတန်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆခွန်ဟာမြန်မာနိုင်ငံပုဂံညာဦးမှာတရုတ်ငွေကြေးဝင်ကြီးဝမ်းဤဥဆောင်ပြုလုပ်တဲ့မဲခေါင်အစည်းအဝေးကိုလည်းတက်ရောက်ဖို့ရှိပါတယ်ရှင
်။တရုတ်ငွေကြေးဝင်ကြီးဝမ်းဤဟာမဲခေါင်လန်ချမ်အစည်းအဝေးတက်ဖို့အတွက်မြန်မာနိုင်ငံပုဂံညောင်ဦးကိုဆက်ရောက်လာပြီလို့ဒေတာတွင်သတင်းတွေအရသိရပါတယ်။ခုနှစ်ကြိမ်မြောက်ကျင်းပတဲ့မဲခေါင်လန်ချမ်ပူပေါင်းဆောင်ရည်အစည်းအဝေးကိုမြန်မာနိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပတာဖြစ်ပြီးတော့တရုတ်ငွေကြေးဝင်ကြီးဟာဒီအစည်းအဝေးကိုပူတွဲဥဆောင်ဆွေးနွေးသွားမယ်လို့သိရပါတယ်။တခြားမဲခေါင်မျိုးဝါနိုင်ငံတွေဖြစ်ကြတဲ့ Vietnam, Thai, Laos, Cambodia နဲ့မြန်မာနိုင်ငံကနိုင်ငံရေးဝန်ကြီးတွေကလည်းဒီအစည်းအဝေးကိုတက်ရောက်ဖို့ရှိနေပါတယ်။မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံရေးဝန်ကြီးဝမ်းကြီးအနေနဲ့ဒီမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံဖို့ရှိမရှိဆိုတာတော့မသိရသေးပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရုတ်နိုင်ငံဘက်ကအကြီးဆုံးတာဝန်ရှိသူတူမြန်မာနိုင်ငံကိုလာရောက်တာလည်းဒါပထမဆုံးအကြိမ်ဖြစ်ပါလေ။မဲခေါင်လမ်းချမ်းပူးပေါင်းဆောင်ရည်အစည်းအဝေးကို2016ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တာဖြစ်ပါတယ်။အခုမဲခေါင်လမ်းချမ်းပူးပေါင်းဆောင်ရွက်အစည်းအဝေးကိုတော့ဇူလိုင်လ2ရက်နေ့ကနေပြီးတော့9ရက်နေ့ထိကျင်းပသွားဖို့ရှိတယ်လို့သိရပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးရဲ့ဒီခီးစဉ်အတွက်မှာတော့မြန်မာနဲ့တရုတ်နိုင်ငံကြားသဘောတူညီချက်စာချုပ်တချို့ချုပ်ဆိုသွားဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဆော်မင်ထွန်းကပြောဆိုထားပါတယ်ခင်ဗျာ။
ကင်းပြည်နယ်မြဝတီမြို့တောင်ဘက်ကဒုက္ခသည်တွေခိုးလုံနေတဲ့တေဘောဘိုးကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းနဲ့မနေ့ကရောဒီကနေ့မနေ့မှပါဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား2ဦးသေဆုံးပြီး10ဦးနီးပါးလောက်ထိခိုက်ဒဏ်ရာရခဲ့ရမှာ3ဦးကပြင်းထန်တယ်လို့စစ်ဘေးဒုက္ခသည်တဦးက VOA ကိုပြောပါရယ်အခုဘုံကျဲတိုက်ခိုက်ခံရလို့အရက်သားတွေသေဆုံးခဲ့တဲ့နေရာကတော့တိုက်ပွဲတွေပြင်းထန်နေတဲ့ဥကရထစခန်းနဲ့ဝေးနေပြီး 4K ကော့ဒေသကစစ်ဘေးရှောင်တွေခိုးလုံနေတဲ့နေရာလည်းဖြစ်ပါရယ်လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်တေဘောဘိုးနဲ့လေးကေကော့ဒေတာကယာကနန်းရှိတဲ့စစ်ဘေးဒုက္ခသည်တွေဟာဘေးလွတ်ရာကိုထပ်ပြီးညာရင်းချင်းထွက်ပြေးရမှာတစ်ဖက်ထိုင်းနိုင်ငံဘက်ထိရောက်ရှိခိုးလုံနေကြရပါတယ်။မြောက်ရီခရိုင်ထဲကဥက္ကဋ္ဌခြေကုပ်စခန်းမှာစစ်ကောင်စီတပ်နဲ့ KNU ကရင်အမျိုးသားလွတ်မြောက်ရေးတပ်ကြားတိုက်ပွဲတွေပြင်းထန်နေတာတပတ်နီးပါးကြာပြီဖြစ်တယ်လို့အရက်သား9ဦးထက်မနည်းသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းအများအပြားရှိနေပါတယ်။ကရင်ပြည်နယ်တွင်းမှာတိုက်ပွဲတွေအတွက်တပ်မတော်အနေနဲ့လေကြောင်းပစ်ကူလက်နက်ကြီးပစ်ကူတွေရှိခဲ့တယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ယူကရိန်းနိုင်ငံအတွက်မြေပြင်ကနေပြီးတော့ဝေဟင်ပစ်ဒုံးကျည်စနစ်တွေနဲ့တံပြန်ပစ်ရေဒါတွေအပါအဝင်နောက်ထပ်စီးအကူအညီဒေါ်လာတန်120ကိုထောက်ပံ့မှာဖြစ်တယ်ဆိုပြီးတော့အမေရိကန်ဆွေရကတောက်ကြနေမှာကြေညာပါတယ်အခုလိုမျိုးနောက်ဆုံးယူကရိန်းကိုပေးတဲ့စီးအကူအညီဟာရုရှားရဲ့တာဝန်ပစ်ဒုံးကျည်အသုံးပြုမှုကိုတံပြန်ဖို့ဖြစ်တယ်လို့ပဲရုရှားစစ်လက်နက်တွေထက်ပိုပြီးတော့တာလွန်နဲ့အစစ်ပြင်းလက်နက်နည်းပညာစနစ်တွေကိုကူညီဖို့ယူကရိန်းရာရှိတွေကအနောက်နိုင်ငံတွေကိုတောင်းဆိုခဲ့တဲ့အတိုင်းအမေရိကန်ကနေပြီးတော့ပံ့ပိုးခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလကုန်မှာရုရှားကနေပြီးတော့ယူကရိန်းကိုစပြီးတော့ကျူးကျော်ချိန်ကလေးကသမ္မတဘိုင်ဒန်ဆွေးရအနေနဲ့ဒေါ်လာ9ဘီလီယံနီးပါးအပအဝင်ယူကရိန်းကိုလုံခြုံရေးကူညီပေးခဲ့တဲ့ပမာဏအခုဆိုရင်ဒေါ်လာ 9.6 ဘီလီယံအထိရှိသွားပြီဖြစ်တဲ့ကြောင်းပင်ဒဂွန်စစ်ထဏာချုပ်ကတောက်ကြနေမှာကြေညာပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းနိုင်ငံကလိုအပ်နေသမျှကာလပတ်လုံးပံ့ပိုးသွားမှာဖြစ်တယ်လို့လည်းစပိန်နိုင်ငံမက်ဒရစ်မြို့မှာဒီသတင်းပတ်ပြုလုပ်တဲ့နီတိုမဟာမိတ်ထေသီအစည်းအဝေးသတင်းစာရှင်းလင်းပွဲအတွက်မှာသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။ယူကရိန်းကိုအမေရိကန်ကစီးအကူအညီတွေကိုအတုပ်လိုက်ပေးနေရမှာအခု14ချိန်မြောက်မှာတော့ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်ခရုစ်ဒုံးကျည်တွေနဲ့လေယာဉ်တွေကိုခုခံကာကွယ်ပေးနိုင်တဲ့နမ်ဆမ်ဆိုလူသိများတဲ့လေကြောင်းရန်ကာကွယ်စနစ်နှစ်ခုလည်းပါဝင်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းရိုမီတာ32 kHz 9383နဲ့9383ညပိုင်းရိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စနေညချမ်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အမေရိကန်ပြည်ထောင်စုမှာသမ္မတချီးမြှင့်တဲ့အရက်ဖက်အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ Medal of Freedom လွမြောက်ရေးဆု2022ခုနှစ်အတွက်အိုလံပစ်ဂျွန်ပါမယ်ဆီမွန်ဘိုင်းလ်စ်နာမည်ကျော်ဟောလိဝုဒ်မင်းသားဒီဇယ်ဝါရှင်တန်နဲ့ကွဲလွန်သွားပြီဖြစ်တဲ့အာရီဇိုနာပြည်နယ် Republican အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းတို့အပါအဝင်ပုဂ္ဂိုလ် 18 ယောက်ကိုသမ္မတဘိုင်ဒန်ကရွေးချယ်ဂုဏ်ပြုဖို့ရှိကြောင်းအင်ဖြူတော်ကပြောပါတယ်ဒါအပြင်သမ္မတဘိုင်ဒန်ဂုဏ်ပြုချီးမြှင့်မဲ့သူတွေထဲမှာ2020ပြည့်ဒီဇင်ဘာလကရုပ်သံအစီအစဉ်ကနေတိုက်ရိုက်ပြသခဲ့တဲ့အမေရိကန်ရဲ့ပထမဆုံးCOVID-19 ကာကွယ်ဆေးကိုထိုးနှံဖို့ uniform အင်ကြီးလက်ကိုပင့်ပြီးခံယူခဲ့တဲ့နယူးယောက်သူနာပြုဆရာမဆန်ဒရာလင်းဆေးလည်းပါပါတယ်အမေရိကန်သမ္မတရဲ့လွတ်မြောက်ရေးဆုတစိတ်ကိုလက်ခံရရှိမဲ့အခြားသူတွေထဲမှာလည်းတနက်ကင်ဆောင်မှုထိမ့်ချုပ်ရေးတက်ကြွလှုပ်ရှားသူ Gabriela Giffords ၊ကွဲလွန်သူ Apple ကုမ္ပဏီပူးတွဲတည်ထောင်သူ Steve Jobs နဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းအားကစားမယ် Megan Rapinoe တို့လည်းပါဝင်ပါတယ်ရှင်
ဥတုရာသီဖောက်ပြန်ပြောင်းလဲမှုဟန်တာရေးအတွက်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတွင်းကျူးပတ်မှုတွေနှောင့်နှေးနေမှုတွေကြောင့်ရုပ်ကျွင်းလောင်စာအသုံးပြုမှုညွန်နေလာရေးနိုင်ငံတကာမှာတန်တမာရေးကျူးပတ်မှုတွေကိုလည်းတက်ရောက်မှုရှိလာစေတယ်လို့အမေရိကန်ဆွေရဥတုရာသီဆန်ယာထူကူစ်လေဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့လို့လည်းအမေရိကန်ပြည်ထောင်စုအနေနဲ့ဥတုရာသီထင်းသိမ်းရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ရည်မှန်းချက်တွေအောင်မြင်နေတုံးပဲလို့တော့အထူးကူစ်လေကယ်ရီက AP သတင်းဌာနနဲ့အင်တာဗျူးမှာပြောထားပါတယ်။ဥတုရာသီထင်းသိမ်းရေးနဲ့အညီစွန့်ရင်စေယုံတွေကိုစီမင်းတင်းကျပ်ရေးအတွက်အမေရိကန်ဥတုရာသီထင်းသိမ်းရေးအေဂျင်စီရဲ့လုတ်ပိုင်ခွင့်တွေကိုတရားရုံးချုပ်ကနေပြီးတော့ကန့်သတ်လိုက်တဲ့နောက်အမေရိကန်ထူးကူစ်လေဂျွန်ကယ်ရီကအခုလိုပြည်တွင်းအခြေအနေပေါ်မှာတုံ့ပြန်ဝေဖန်တာပါဒီဆုံးဖြတ်ချက်ကြောင့်ကြောင်မီးသွေးအသုံးပြုမှုဒဏ်ငွေထုတ်လုပ်မှုတွေဖျက်တောက်ဖို့အမေရိကန်အစိုးရကြိုးပမ်းမှုတွေကိုရှေးဟိုးဆွဲဝါဒီတွေလွှမ်းမိုးတဲ့တရားရုံးချုပ်အနေနဲ့ဟန်တားသလိုဖြစ်လာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေလည်းရှိလာပါတယ်ဒါ့အပြင်ထက်လွှတ်တော်မှာလည်းသမ္မတဂျိုးဘိုင်ဒန်ရဲ့ဥတုရာသီဆိုင်ရာဥပဒေကြမ်းကရှုံးနှိမ့်မှုဖြစ်ထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့နှစ်ပတ်အတွင်းဒေတာအနှက်မြောက်ကျောက်ယောဂဖြစ်ပွားမှု3000ဒေါ်လာကျောင်း WHO ရဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဥရောပဆိုင်ရာအကြီးအကဲဒေါက်တာဟန်စ်ကလူဂိုကတတိပေးလိုက်ပါတယ်။အရင်ကရှားပါတဲ့ကူးစက်ယောဂါဟာဥရောပတိုက်မှာအမြင့်တွယ်လာတာမျိုးမဖြစ်စေဘူး။နိုင်ငံတွေအနေနဲ့ပိုးပြီးပြင်းထန်တဲ့အစီအမံတွေပြုလုပ်ကြဖို့လည်းသူကတောင်းဆိုပါတယ်။တောက်ချာနေကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာတော့မြောက်ကျောက်ယောဂါကူးစက်ပြန့်နှံ့လာနေတာနဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာခြင်းမပြုဖို့ပြီးခဲ့တဲ့သတင်းပတ်က WHO အနေနဲ့ဆုံးဖြတ်ချက်ချထားပေမဲ့ကာကွယ်ရေးကိုအားစိုက်လှုပ်ဆောင်ဖို့လိုအပ်နေကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့ထုတ်ပြန်ချက်အရဆိုရင်ဒီကနေ့အထိကမ္ဘာတဝန်းနိုင်ငံပေါင်း52နိုင်ငံမှာမြောက်ကျောက်ယောဂါဖြစ်ပွားမှုဟာ9000ကျော်ရှိနေပြီးတော့တခါဥရောပမှာရှိနေတဲ့ဒီယောဂါကူးစက်မှုအရေးအတွက်ဟာတကဘာလုံးကူးစက်မှုနှုန်းရဲ့90ရာခိုင်နှုန်းရှိနေကြောင်းဒေါက်တာကလူဂိုကပြောပါရရှင
် RTUK လို့ခေါ်တဲ့တူရကီနိုင်ငံရေဒီယိုနဲ့ရုပ်သံကြီးကြပ်ရေးကောင်စီကနေပြီးတော့ VOA တူရကီဘာသာစကားထုတ်လွှင့်ချက်နဲ့ DW သတင်းဌာနအွန်လိုင်းတွေကိုပိတ်ပင်လိုက်တဲ့အပေါ်မှာ VOA အကြီးအကဲတွေနဲ့ German DW သတင်းဌာနတွေကတုံ့ပြန်ဝေဖန်ကြပါတယ်တူရကီရေဒီယိုနဲ့ရုပ်မြင်သံကြားကြီးကြပ်ရေးကောင်စီ RTUK အနေနဲ့ VOA အပါဝင်နိုင်ငံတကာသတင်းဌာနသုံးခုကိုလွှင့်ထုတ်မှုလိုင်စင်လျှောက်ထားမလားဒါမှမဟုတ်ပိတ်ခံမလားဆိုပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကသတင်းသတိပေးစာပေးပို့ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ VOA တူရကီဘာသာစကားဌာနနဲ့ DW သတင်းဌာနတို့ကိုတရားရုံးအမိန့်နဲ့ပိတ်ပင်လိုက်ပြီလို့ RTUK ဘုတ်အဖွဲ့ဝင်တူဖြစ်သူကနေပြီးတော့အခုကြာပြီးနေမှာသူ Twitter အကောင့်ကနေပြီးတော့ရေးပါတယ်စီမီသစ်တွေအရရေဒီယိုနဲ့ရုပ်သံနဲ့တခြား online media တွေရဲ့ online ဆိုင်မနာထုတ်လွှင့်တင်ဆက်ခွင့်ရဖို့ RTUK ဘုတ်ဖွဲ့စီမှာရုပ်သံလိုင်စင်လျှောက်ထားမှာဖြစ်ပြီးတော့ RTUK ကချမှတ်ထားတဲ့စီမီတွေကိုမလိုက်နိုင်တော့ငွေတန်ဒါမှမဟုတ်ထုတ်လွှင့်မှု3လရက်ဆိုင်တာဒါမှမဟုတ်လုံးဝလိုင်စင်ရုပ်သိမ်းတာခံရနိုင်ပါတယ်ခင်ဗျာ
July 2ရက်စနေညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ရင်ချင်းနိုင်တဲ့ကိုသားညူတို့တင်ဆက်ပေးခဲ့ကြတာဖြစ်ပါလေရှင်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဥတီမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွေရေးနဲ့ခေပြိုင်ကဘာသတင်းဆောင်မမတိုင်ခင်မှာတော့အရင်ဆုံးဒို့အတန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ဒီစစ်ကောင်စီရဲ့အဓိကပြမှတ်တစ်ခုဖြစ်လာတဲ့မကွေးတိုင်းပေါ့မြူနယ်တွေကလူခွေရေးချိုးဖောက်မှုတွေအကြောင်းတင်ဆက်ပေးထားပါဗျ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Terro ကတင်ဆက်တာဖြစ်ပါတယ်မြန်မာနိုင်ငံအလဲပိုင်းကမကွေးတိုင်းပေါ့မြူနယ်ဟာစစ်ကောင်စီတပ်ရဲ့ပြစ်မှတ်အထားဆုံးနေရာတွေကတစ်ခုဖြစ်ပါတယ်အဲ့ဒီဒေသမှာနေစဉ်နဲ့အမျှကန့်သတ်ချက်တွေထုတ်နေပြီးဒေသခံတွေဟာအကြောက်တရားနဲ့နေထိုင်နေရပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကရေးသားထားတာဖြစ်ပြီး Frontier မြန်မာကသတင်းတောက်တွေကတင်ဆက်ထားတာဖြစ်ပါတယ်။ဆောင်မအတွင်းဒေသခံတချို့ရဲ့နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်။
ကျမတို့လည်းဒီရတဲ့ကိုရှိမယ်မထင်ပါဘူ
းသူတို့ရွာတွေကိုစစ်ကောင်စီကလင်းရင်နဲ့ပြစ်ခတ်တိုက်ခိုက်ချိန်မှာထမင်းငှက်ရေငှက်နဲ့ပြေးလွှားခဲ့ရတဲ့အတွေ့အကြုံကိုမကွေးတိုင်းပေါ့မြို့နယ်ရေကျော်ရွာကအသက်38နှစ်အရွယ်မန်းငွေကပြန်ပြောပြနေရပါစစ်တပ်ကအာဏာသိမ်းပြီးကတည်းကအင်ဂျင်200ရှိတဲ့ရေကျော်ရွာကိုစစ်ကောင်စီတပ်သားတွေလာတိုက်ခိုက်ရတာ3ချိန်ရှိပါပြီစစ်တပ်အာဏာသိမ်းတာနဲ့နောက်ဆက်တွဲအာဏာရှင်ဆန့်ကျင်ခုခံမှုတွေကိုအကြမ်းဖက်ဖြိုခွင်းတဲ့တိုက်ပွဲတွေကြောင့်ဘဝတွေဇောက်ထိုးမိုးမြော်ဖြစ်ကုန်ပြီးမကွေးတိုင်းမြောက်ပိုင်းမှာပြန်ကျဲစစ်ရှောင်နေရသူတွေကမငွေတယောက်ထဲတော့မဟုတ်ပါဘူးအရင်တုန်းကတော့ပေါ့ဒေသခံတွေဟာစိုက်ပျိုးရေးကိုလုပ်ကင်ပြီးအေးချမ်းစွာနေထိုင်ခဲ့ကြတဲ့ဒေသဖြစ်ပါတယ်ဒါပေမဲ့မြမအပူပိုင်းဒေသလိုလူသိများရဲ့ပေါ့ဒေသမှာဒေသခံကာကွယ်ရေးအဖွဲ့တွေများစွာပေါ်လာပြီးရဲ့နောက်မှာတော့စစ်ကောင်စီကတရင်အလိုက်အင်အားချပြီးဝင်ရောက်နှိမ်နှင်းပါတော့တယ်။အခုထိတော့ဒေသခံကာကွယ်ရေးအဖွဲ့တွေကိုတိုက်ရမှာအရှုံးနဲ့သာရင်ဆိုင်နေရပါတယ်။ဒါကိုတုတ်ပြန်တဲ့အနေနဲ့စစ်ကောင်စီကသူ့ရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ရက်ဆက်ကျဉ်းချုပ်လာတဲ့လုပ်ရက်တွေကိုထုတ်သုံးလာခဲ့ပါတယ
်
။ကြာသေးခင်လတွေတုန်းကလည်းပေါင်းမျိုးနဲ့တလွားမှာစစ်တပ်ကလေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေလုပ်ခဲ့ရလို့ဒေသခံတွေကဒို့အတန်ကိုပြောပြပါတယ်။တပ်ပွဲအတွင်းရွာတွေကိုမီးရှို့ပြီး အပြစ်မဲ့ပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့လည်းပြောပြပါရယ်။မန်းငွေကသူ့အိမ်ကနေထွက်ပြေးရအောင်ကအတွေ့အကြုံကိုပြန်ပြောပြခဲ့ပါရယ်။
ကျမတို့ရွာကြီးမူဆိုတော့ကျမတို့အဲ့လိုကြီးအဝါမဖြစ်ဘူးအဲ့ဒီလူတွေနဲ့ကလေးတွေနဲ့အဲ့လိုပြေးလာတော့တာလေးနဲ့တခြားရွာတွေကိုတွားတော့ကြတော့အဲ့လိုတော့မျက်ရည်ကျပြီတယ်ကြီးဆိုတော့ကတော့သူတို့ဘွန်နာကြီးတာနဲ့ကိုကိုမျက်ရည်ရမကြဘူးနာကြီးတယ်ပြန်ခုခံမယ်ဆိုတဲ့စိတ်ပဲရှိတယ
်ပြောရမယ်ဆိုရင်ပေါင်မြုတ်နဲ့ကင်းမရွာဟာຫນွေဦးတော်လည်ကာလာမှာစစ်ကောင်စီရဲ့ပထမဆုံးမီးရှို့ခံခဲ့ရတဲ့ရွာဖြစ်ပါတယ်ဒါအပြင် data form မြန်မာရဲ့ထုတ်ပြန်ချက်အရနေအိမ်မီးရှို့ခံရမှုမှာမကွေးတိုင်းဒေသကြီးကအများဆုံးပါအခုနှစ်မေလအထိပေါင်မြို့နယ်ကနေအိမ်1208လုံးမီးရှို့ခံထားရပါတယ်အဲ့ဒီလိုကြုံနေရတဲ့ပေါင်မြို့နယ်ကအခြေအနေတွေကိုတင်ပြဖို့ဒေသခံတွေနဲ့ဒေသကာကွယ်ရေးအဖွဲ့တွေပေါင်းပြီးဖွင့်ထားတဲ့ပေါင် newsletter page ရဲ့အချက်လက်အရမြို့နယ်အတွင်းကရွာ230ရဲ့ဆရာဂိုင်းတုံးကျော်ဟာစစ်ကောင်စီလက်ချက်နဲ့မီးရှို့ခံခဲ့ရပြီလို့သိရပါတယ်စစ်ကောင်စီရဲ့မီးရှို့ဖျက်ဆီးခံရတာကပေါက်တောင်ပိုင်းမှာအများဆုံးဖြစ်ပြီးတော့ပသိမ်မုံရွာလမ်းရဲ့အနောက်ဘက်မှာတင်ကျေးရွာပေါင်း12ရွာရှိရဲလို့အဲ့ဒီကျေးရွာတွေကိုကုညီရေးလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းကသိရပါတယ်ပေါက်နယ်တောင်ပိုင်းမှာဘာကြောင့်မို့ဒီလောက်ထိအခြေအနေဆိုးဝါးသွားရတာလဲဆိုရင်ဧပြီလ6ရက်နေ့ညနေပိုင်းမှာဒေသတွင် PDF ဖူပေါင်းအဖွဲ့တွေကစစ်ကောင်စီရဲ့လက်နက်ကုန်ကျွဲတွေတင်လာတဲ့တွဲကား3စီးကိုပသိမ်မုံရွာလမ်းပေါ်မှာဖမ်းမိလိုက်တာကစရဲလို့ဒေသခံတွေကဆိုကြပါတယ်အဲ့ဒီကား3စီးဟာတရမျိုးအခြေဆိုင်တမရော့ကာကွယ်ရေးပစ္စည်းစက်ရုံကပါစာစနစ်ကနေထွက်ခွာလာပြီးပေါင်မျိုးအခြေဆိုင်ကပါစာဆက်လေးကိုပို့မှဖြစ်တယ်လို့သိရပါတယ် PDF ဖူပေါင်းအဖွဲ့ရဟာအဲ့ဒီလက်နက်ကုန်ချမ်းကား3စီးအပြင်ဗိုလ်ကြီးအစင်းအပါဝင်စစ်သား9ယောက်ကိုလည်းသူတို့ရဲ့လက်နက်တွေနဲ့အတူဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်အဲ့ဒါကြောင့်စစ်ကောင်စီဟာပခုတ်ကူပေါင်နဲ့စိတ်ဖြူမျိုးနယ်ကရွာတွေကိုဝေဟင်မြေပြင်စစ်ကြောင်းထုတ်မှုတွေနဲ့တိုက်ခိုက်ခဲ့ပါတယ်ပေါင်မျိုးနယ်မှာမီးရှို့မခံရတဲ့ရွာ3ရွာပဲကျန်ခဲ့ရလို့လေဒေသခံတွေကဆိုပါတယ
်။တမလောက်လာ။တမလောက်လာ
။နေအိမ်တွေကိုမီးရှို့ဖျက်ဆီးပြီးရဲ့နောက်မှာလည်းမကြာခဏစစ်ကြောင်းထိုးလာတဲ့အတွက်ဒေသခံတွေဟာတောတောင်တွေနဲ့တခြားကျေးရွာတွေစီမှာထွက်ပြေးတင်းရှောင်နေကြရပါတယ်။ပေါင်မျိုးနယ်မှာစုစုပေါင်းစစ်ဆောင်တပေါင်းခွဲထက်မနည်းရှိပါတယ်။လက်တလုံးမှာမိုးတွင်းလဲရောက်နေပြီဖြစ်တဲ့အတွက်ပေါက်တောင်ပိုင်းကျေးရွာများစွာကလူပေါင်းထောင်ကြီးဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေရလို့အဲ့ဒီမိဘသင်းပြည်သူတွေကိုကူညီနေတဲ့အမည်မဖော်လို့သူတို့ကပြောပါရဲ
့။ညလောလောဆယ်တော့အဲမိဘသင်းတဲ့သူတွေမှာအဓိကကတော့နေရင်ခက်ခဲရရှိရတဲ့ကျွန်တော်တို့ဒီဘက်မှာဆိုရင်ဟိုရာဒီဥတုကလည်းမိုးကြတော့တာဆိုတော့ကျွန်တော်တို့ဘက်မှာဆိုရင်တော့အတော်တဲ့ဒီမှာဒီလိုတဲလေးကိုစောင့်နေရတယ်ဗျ။အဲ့တော့မိုးကားတွေပါလေဆိုတော့လည်းတင်းဝင်ဟိုဒီ UC ကွန်ပိတ်ခံထားတာဆိုတော့မိုးကားတွေပါလေလိုအပ်ချက်တွေရှိရပါတော့။အဲဒီဒီတောင်းကုန်းတို့ပါလို့ဆိုရင်တော့သူတို့ကလဲဆိုင်တဲ့ဒေတာတွေမဟုတ်တော့ခြံနေပါတယ်လို့ကျွန်တော်တို့တင်ခွင့်မပေးဘူးလေအဲဆိုတော့ခြံနေပါတယ်မင်းဘာဘာအစားတောင်းပါလေခက်ခဲမှုရှိတာပေါ့နော်အများတော့အဖြစ်တော့အဲနေဖို့နေစားဖို့မှာတော့လောလောဆယ်မိုးပါလေလို့မှာပေါ့ညာမိုးပါလေလို့မဲဒီစားတော့ဖို့ခြံနေပါတယ်ပေါ့နော်ဒီမိုးလုံးကိုဖျက်တမ်းဖို့အဲ့ဒါတွေတော့လိုရမယ
်ရှောင်းနေအတွက်နောက်ထပ်ခဲတစ်ခုကတော့စစ်ကောင်စီဟာပေါင်မြုပ်နယ်ကိုဆေးဝါးတွေတဲယူခွင့်ပေးမထားတော့ပုံရှိုးကွယ်ရှုံးနဲ့တည်ယူနေကြရရဲလို့သိရပါတယ်။ဒေသခံတွေကစစ်တပ်ကထွက်လာတိုက်မှာကိုကြောက်နေကြရပြီးရွာကိုစစ်သားတွေဝင်လာရင်မြ мян တင်းချိုင်နိုင်အောင်အသင့်ပြင်ထားကြရတာပါ။စစ်ကြောင်းမှာလိုက်ပါလာတဲ့စစ်သားတွေဟာစစ်ဘေးရှောင်နေတဲ့တဲတွေကိုဝင်ပြီးစားတောက်စရာတွေယူတာ၊ပတ်စံနဲ့ရွှေတွေကိုတွေ့ရင်လည်းယူသွားတာတွေအပြင်လူတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အသုံးချတာကိုလည်းခံကြရရဲလို့ဒေသခံတွေကဆွဆွဲပြောဆိုထားပါတယ်။အသက်ခံရတဲ့ပြည်သူပေါင်းကလည်း30ချက်မနည်းဘူးလို့ဆိုပါတယ်။အမည်မဖော်လိုတဲ့စစ်ဆောင်ဒေသခံတဦးကတော့သူတို့နေအိမ်တွေဖျက်ဆီးခံခဲ့ရတာကြောင့်ဘဝတွေတော်တော်လေးခက်ခဲသွားပြီလို့ဆိုပါတယ်။နေအိမ်တိုင်းကိုအ ਨੇ စုံကြက်သိမ်းရာခိုင်နှုန်းတန်ဖိုးရှိတဲ့အတွက်နေအိမ်များစွာကိုပြန်လည်တည်ဆောက်ဖို့အတွက်မလွယ်ကူပါဘူး။နောက်တစ်ခုကစစ်ကောင်စီရဲ့များပြားလာတဲ့စစ်ဆေးရေးဂိတ်တွေကနေသူနေသားတွေကိုပိုဆစ်စေရကိုလည်းကြောက်နေရတယ်လို့သူကဆိုပါတယ်။
ကျွန်တော်တို့လောလောဆယ်ကတော့လူခွင့်မှာနေရတယ်ကျွန်တော်တို့ဆုံးရှုံးနေရမယ်ကျွန်တော်တို့လွတ်လွတ်လပ်လပ်သွားလာခွင့်မရဘူးကျွန်တော်တို့နေသူနေသားတွေဆိုရင်အပြည့်ရှိရှိရှိရှိအကြောင်းမဲ့ဆက်စင်းကြီးဒီမှာဆက်စီပါမျိုးကြီးရှိတယ်ဖုံးနေပါတယ်တင်းထားလိုက်တာမျိုးကျွန်တော်တို့ဥမာကျွန်တော်တို့အဲ3000လောက်လို့ပြီးလက်မီးလို့ပါတော့လို့မျိုးပေါ့နော်အဲ့လိုအင်ဆောင်ပစ္စည်းမျိုးတွေတော့တန်နဲ့ပတ်သက်တဲ့ပစ္စည်းတွေဆိုရင်ကျွန်တော်တို့ဘာမှဝယ်ယူခွင့်မရဘူးဆိုင်အိတ်တွေတင်ဆောင်ခွင့်မပြုဘူး ဟိုလက်ဖက်ဘဲကျန်းကစားပေါ့နော်အဲ့လိုအမျိုးတွေပါတခါလေးပြိပင်တာရှိတယ်ဆေးဝါးဆိုလည်းပြိပင်ထားတာတွေကျွန်တော်တို့လက်ကျန်းမရည်လို့ဆိုတာတော်တော်လေးကျဲလေးကိစ္စပဲ
ပောက်တောင်ပိုင်းကဒေသကကွေလက်နက်ကင်အဖွဲ့တစ်ခုဖြစ်တဲ့ဂလုံတက်ရင်နှစ်ကဆရာကျောက်ကတော့စစ်ကောင်စီတပ်ဟာမဆိုင်တဲ့ကြေးရွာပြည်သူတွေကိုတိုက်ခိုက်တာနေအိမ်မီးရှို့တာတွေလုပ်မဲ့အစားလက်နက်ကင်ထားသူအချင်းချင်းသာဖြေရှင်းတင်တယ်လို့မှတ်ချက်ပေးပါရယ
်အဲ့ဒါချင်းကျွန်တော်တို့ကိုတိုက်ကြေးရွာပြည်သူတွေနဲ့မဆိုင်ဘူးကြေးရွာပြည်သူတွေအိမ်တွေပါတွေရှို့ကြရတယ်မလို့ကျွန်တော်တို့ကသူတို့ပစ္စည်းသိမ့်နေကျွန်တော်တို့လက်နဲ့ပါညာတဲမှာပါညာတွင်လဲသူတို့ကလည်းလမ်းမှာသိမ့်ပါပဲဒါနဲ့သူတို့ကယောက်ျားယောက်ျားချင်းသူတို့ကကျွန်တော်ရဲ့တိုက်သူတို့ကမနိုင်ရင်နောက်ဆိုပါကျွန်တော်တို့မထောက်သူ့ဆိုရင်နောက်ဆိုဒါနဲ့သူတို့ကျွန်တော်တို့ရှားတိုက်အလိုဝက်တိုက်ကြည့်ချင်တယ်ဘာမှမဆိုင်တဲ့ကြီးရွာကြီးဒီဒီမီးလည်းမရှုပ်သေးဘူးယောက်ျားယောက်ျားချင်းလည်းအလိုတိုက်တာပဲပေါ့
ရေကျော်ရွာကမငွေတို့အိမ်ကတော့ကံကောင်းစွာနဲ့ပဲအိမ်အဖီခြံစည်းရိုးတွေပဲလောင်ကျွမ်းသွားပြီးအိမ်မကြီးကတော့အကောင်းပကတိကျန်ရစ်ပါရဲ့ဒါပေမဲ့လည်းရွာထဲမှာမနေရဲပဲတောထဲမှာအခြားသူတွေနဲ့အတူနေနေရတာပါယာယီတဲလေးတွေနဲ့နေရတာဖြစ်တဲ့အတွက်ချင်းအောင်လဲပြည့်ပြည့်စုံစုံမရှိကြတော့ချင်းကိုက်ပြီးအနာတွေဖြစ်ကြရတာဆေးဝါးမပြည့်စုံတာရွာနီးနားချင်းတွေကထောက်ပံ့တာလေးတွေနဲ့စားတောက်နေရတာတွေရှိတယ်လို့ဆက်ပြောပါရ
စေ။စစ်ကောင်ကြီးကိုကျမတို့ကတော့လက်နဲ့ချစီစဉ်နေအဲ့ဒါမျိုးပဲကျမတို့လိုချင်နေတဲ့ဖက်ဒရယ်ဒီမိုကရေစီကြီးတဲ့ရာစီစဉ်နေရွာသူရွာသားတွေလည်းအေးအေးဆေးဆေးနေရတဲ့အချိန်ကြီးလည်းလိုချင်နေ။ငါကိုယ်တော့ပုံစံမျိုးလေးပဲဒီ၅နှစ်ကာလပုံစံလေးကို၅နှစ်ကာလတာရှိတိုက်တာလေး၃နှစ်လောက်တောင်မှကောင်းကောင်းမွန်မွန်မအုပ်ချုပ်လိုက်ရဘူးမအုပ်ချုပ်ရဘဲနဲ့တောင်ဒီလူကြီးတွေကောင်းနေရဆိုတော့ကျမတို့ကအဲ့ဒီဟာလေးပဲပြန်လိုချင်နေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်လှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။စစ်ကောင်စီရဲ့အဓိကပြစ်မှတ်တစ်ခုဖြစ်လာခဲ့တဲ့မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းပေါင်းမြူနယ်တွေကလူခွေချိုးဖောက်မှုတွေအကြောင်းကိုတင်ဆက်ပေးခဲ့တဲ့ဒိုးအတန် season ဖြစ်ပါတယ်ရှင်။ဒိုးအတန် season ကတော့မြန်မာနိုင်ငံတဝန်းကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။ဆက်ပြီးတော့ဒီမိုကရေစီလူခွေနဲ့ခေတ်ပြိုင်ကဘာအကြောင်းကိုတင်ဆက်ပေးကြပါတယ်။အမေရိကန်ပြည်ထောင်စုတရားလွှတ်တော်ချုပ်ကနေကလေးဖြတ်ချတာဟာဖွဲ့စည်းပုံကနေပေးထားတဲ့လူခွေမဟုတ်ဘူးလို့ဆုံးဖြတ်လိုက်ပြီးတဲ့နောက်မှာကန့်ကွက်ဆန္ဒပြကြတာတွေဖြစ်လာခဲ့ပါတယ်။ကလေးဖြတ်ချမချဆိုတာကတော့အမျိုးသမီးတွေရဲ့ရွေးချယ်ပိုင်ခွင့်အခွင့်အရေးဖြစ်တယ်လို့ဒီမိုကရက်တွေကယူဆကြပါတယ်။အသက်ရှင်ပိုင်ခွင့်ဟာလည်းတရေသားရဲ့အခြေခံလူခွင့်ရေးတရက်ဖြစ်တယ်လို့လည်း Republican တွေကပြောကြပါတယ်။ဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာတော့ကလေးဖြတ်ချတာနဲ့ဆက်နွယ်နေတဲ့လူခွင့်ရေးနှစ်ရက်အကြောင်းမြမအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူဒေါက်တာတင်မာဦးနဲ့ဦးတမောင်တန်းတို့ဆွေးနွေးတင်ပြထားတာနားဆင်ပါရှင်။
ဒီကရပါကဒီမိုကရေစီနဲ့လူခွင့်ရေးသတင်းတွေတန်းပါတားဖြတ်ချတာနဲ့ပတ်သက်တဲ့မျိုးသမီးအခွင့်အရေးကိစ္စထိတ်တန်းကိုရောက်ရှိလာပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရားလွှတ်တော်ချုပ်ကနေတားဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အခွင့်အရေးတရားမဟုတ်ဘူးဆိုတဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90လောက်တုန်းကတော့ Roe v. Wade လို့တည်ကြတဲ့အမှုမှာတရားလွှတ်တော်ချုပ်ကတားဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အမျိုးသမီးတွေရဲ့ခွင့်ရတဲ့ဖြစ်တယ်လို့သတ်မှတ်ခဲ့ပါတယ်အခုတော့အဲ့ဒီဆုံးဖြတ်ချက်ကိုလက်ရှိတရားလွှတ်တော်ချုပ်တရားသူကြီးတွေကပြစ်ဖြတ်လိုက်တာပါဒီကနေ့ဒီကိစ္စကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့မြန်မာနိုင်ငံကအမျိုးသမီးခွင့်ရေးတက်ချွတ်လှူရှားသူဒေါက်တာတင်မာဦးဖြစ်ပါတယ်မင်္ဂလာပါဆရာမကြီးကလေးဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အမျိုးသမီးအခွင့်အရေးမဟုတ်ဘူးဆိုတဲ့ဆုံးဖြတ်ချက်ပါတော့ဒါနဲ့ပတ်သက်ပြီးကမ္ဘာတစ်ဝှမ်းမှာလည်းတော်တော်လေးကြီးရိုက်တယ်အထူးသဖြင့်အနောက်နိုင်ငံတွေပါပေါ့နော်အဆယ်လာတမျိုးကြအဆယ်လာဝါဒီတွေကလည်းအမေရိကန်ပြီးရင်ဗြိတိန်ဆိုပြီးတော့ USP UK ဆိုပြီးတော့လည်းသူတို့ကြွေးကြော်လာကြတာရှိပါတယ်နော် ဆိုတော့ဒီကလေးဖြစ်ချတဲ့ကိစ္စမှာလဲလူခွင့်ရေးလို့ပြောကြတယ်ခွင့်ရေးကိစ္စကြီးနှစ်ရက်ကထိတိုက်တွေ့လာတယ်ပထမတစ်ခုကတော့ကိုရင်သမီးခင်အမေရဲ့လူအမျိုးသမီးဆိုင်အမျိုးသမီးခွင့်ရေးပေါ့နော်အဲ့ဒါနဲ့တပြိုင်တည်းမှာပဲဒရေသားရဲ့လူခွင့်ရေးဆိုင်ရာကိစ္စဆိုတော့ဒီအခွင့်အရေးတစ်ခုထိတိုက်တွေ့လာအဲ့တော့တော့ဘာကြောင့်အမျိုးသမီးခွင့်ရေးဖြစ်ရလဲ
ဟုတ်ကဲ့အာဆိုတော့အမျိုးသမီးခွင့်ရေးလို့ပြောတာတော့ရှင်းပါတယ်အမျိုးသမီးတယောက်ကိုဝင်ရှိလာပြီးကလေးမွေးတဲ့အချိန်ပေါ့နော်ဒီကလေးကိုလွှဲထားရတာဒီကိုဝင်ရှိတဲ့အချိန်မှာအမေဆိုတာကမျိုးစုံတော့ပေါ့နော်ဒီကျန်းမာရေးပြဿနာတွေအများကြီးကိုရင်ဆိုင်ပြီးတော့ကိုလာလုံးလုံးဖြတ်တန်းရတယ်တခါပြန်ပြီးတော့ဒီလိုကိုလာဖြတ်တန်းတဲ့အချိန်အပြင်ပေါ့နော်ကလေးမွေးတဲ့အချိန်မှာလည်းအမျိုးသမီးတွေကအာတည်ဆုံးနိုင်ခြင်းရှိတယ်အများကြီးတော့ပေါ့နော်သူတို့ရဲ့ကျန်းမာရေး risk တွေရှိနိုင်တယ်ဒီလိုမျိုးအခြေအနေတွေကိုလည်းဖြတ်တန်းရတယ်တခါကလေးမွေးပြီးသွားပြန်ရင်လည်းအမျိုးသမီး90ရာခိုင်နှုန်းလောက်က postpartum depression လို့ခေါ်တာပေါ့နော်ကိုဝင်ကလေးမွေးပြီးကစားစိတ်ကြယောဂပြောရမယ်ဆိုရင်တော့ဆရာရဲ့ကလေးတယောက်မွေးဖွားလာတယ်ဆိုရင်အဲ့ဒီကလေးကဘိုက်ထဲမှာစပြီးတော့တရေပြီလာရာကစပြီးတော့ဒီကလေးရဲ့ဘဝတစ်လျှောက်အမေကသာလျင်ဝင်လို့ဝင်ဖို့အများဆုံးခံစားရတဲ့ဒီမျိုးဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့နေရာမှာဝင်ပြီးတော့ဘယ်အမျိုးသားကမှလည်းဝင်ပြီးကိုဝင်ဆောင်ပေးလို့မရသလိုကျမတို့နေရာမှာလည်းဝင်ပြီးတော့မွေးဖွားပေးလို့မရပြီးတော့ကိုဝင်ဆောင်လာတဲ့6လအပြည့်ဒီမျိုးသမီးတယောက်ရဲ့ဘဝတစ်ခုလုံးကြီးကိုကလေးတယောက်ဆိုတာကအများကြီးအကျိုးသက်ရောက်နိုင်တယ်ပေါ့နော်ဒီကလေးကိုမွေးမယ်မမွေးဘူးဆိုတာကသူ host လုပ်ထားရပေါ့နော်ဒီကလေးကိုကိုဝင်လွယ်ထားရတဲ့အမျိုးသမီးမှသာလျှင်ဆုံးဖြတ်ပိုင်권ရှိတဲ့ဘာလို့လဲဆိုသူသာလျှင်ဒီကိုဝင်ကြောင့်အကျိုးသက်ရောက်မှုအများဆုံးခံရတဲ့သူဖြစ်တယ်ဒါသူ့ရဲ့ private ကိစ္စဖြစ်တယ်ဆိုပြီးတော့အမျိုးသမီးတယောက်ရဲ့လုပ်ပိုင်권ဆိုတဲ့နေရာကနေမှာပဲကျမတို့ကဒါကိုအမျိုးသမီးခွင့်ရေးလို့သတ်မှတ်ပြီးတော့ကြွေးကြော်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ကျမတစ်ဖက်မှာကြာတော့လေ pro life လို့ပြောတဲ့ဒရေသားရဲ့ဘဝအတွက်လူခွင့်ရေးရှိတယ်ဆိုပြီးတော့ပြောဆိုလာကြတာရှိ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့သိပ္ပံပညာရရောဘာသာဘောင်းဆောင်ရဲ့အယူဆရပြောရလို့ရှိရင်လည်းဒီကိုယ်ဝင်မှာဖြစ်တည်တဲ့ဒရေသားဟာတရားလူသားတယောက်ဖြစ်တယ်ဒါကြောင့်မို့သူ့မှာအခြေခံလူခွင့်ရေးဖြစ်တဲ့အသက်ရှင်ပိုင်ခွင့်ဆိုတာရှိနော
်ဟုတ်
ရုပ်မီးခွင့်ရေးတွေကဒီလူခွင့်ရေးကိုဘောအတိမမပြူဘူးလား
ကျမတို့ကလေးလို့ပြောမယ်ဆိုတော့လူသားတယောက်ရဲ့ဘဝအပိုင်းခြားအချိန်ပေါ်မှာမူတည်ပြီးတော့နာမည်တွေမတူဘူးဆရာဥပမာကိုဝင်မှာဆိုလို့ရှိရင်ခုနှစ်ပတ်ရဲ့အောက်မှာဆိုလို့ရှိရင်ကျမတို့ Germinal state လို့ပဲခေါ်သေးတယ်ပေါ့နော်6ပတ်လောက်ထိက Germinal state ပဲခေါ်သေးတယ်သူနှလုံးမခုန်သေးဘူးပေါ့အဲ့တော့နှလုံးခုန်တာကနေစပြီးတော့ကျမတို့ဒီ21ပတ်လောက်12ပတ်လောက်ထိပေါ့နော် embryos ခေါ်ရင်21ပတ်လောက်ထိသွားရတယ်ပေါ့အဲ့နောက်ပိုင်းမှာဆိုကျမတို့မမွေးခင်အထိဆိုလို့ရှိရင် fetus လို့ခေါ်ရတယ်ပေါ့နော်အဲ့တော့ဒီအမေရဲ့ byte ထဲမှာရှိနေတဲ့ထားပါတော့ embryo လေးကိုကျမတို့ကဒါကိုလူသားတယောက်လို့သတ်မှတ်မယ်ဆိုလို့ရှိရင်ရှင်ပြီးသားအမေပေါ့နော်ဒီအမေရဲ့လူအခွင့်အရေးနဲ့ဒီဘိုက်ထဲမှာအမေကိုရဲမှာ host လုပ်မှာအမေကဆက်ထားထားမှာဒါမှမဟုတ်အမေကကျမ်းမာမှာရှင်ခွင့်ရမယ်ဒီလူသားနဲ့ဟာ value ချင်းအတူတူပဲလို့သတ်မှတ်တာဟာအဲ့နေရာမှာ flaw ဖြစ်နေတယ်လို့ကျမကတော့မြင်နေပေါ့ဘာလို့လဲဆိုတဲ့အခါကျတော့ဒီအမေကသာကျမ်းမာရေးမကောင်းခဲ့ဒီအမေကသာဒီကိုဝင်ကိုဆက်ပြီးတော့မလွယ်ချင်ရင်သူ့မှာခန္ဓာကိုယ်မှာကျမ်းမာရေးချွတ်တက်နေတာပဲဖြစ်ဖြစ်ပေါ့နော်စိတ်ကျမ်းမာရေးလူကျမ်းမာရေးချွတ်တက်နေတာပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအမေကဒီကလေးကိုပံ့ပိုးနိုင်စွမ်းနေမရှိလို့မလိုချင်တာပဲဖြစ်ဖြစ်ဒါမျိုးတွေဆိုလို့ရှိရင်သူ့ကိုယ်ရဲမှာရှိနေတာဥမာလူသားတယောက်လို့ပြောမယ်ဆိုလို့ရှိရင်မွေးဖွားပြီးသားသူ့ဟာသူရက်တည်နိုင်တဲ့လူသားကိုရောလူသားလို့ခေါ်တယ်သူများကိုယ်ရဲမှာရှိနေတဲ့အရာကိုရောလူသားလို့ separate ပေါ့နော်ဒီဒါနားလဲနောက်လူသားတယောက်ပဲလို့သတ်မှတ်တာနည်းနည်းတော့လွဲနေတယ်လို့ကျမမြင်နေရှင
်ဒါကတော့ဟိုတော်တော်လေးအငင်းပွားစရာရှိနေပေါ့နော်အသက်ကိုဘလို့လက္ခဏာတွေနဲ့သတ်မှတ်မလဲဆိုတဲ့ကိစ္စကတော့ဒါအငင်းပွားလာတယ်တချို့ကရှင့်ကိုစောပြီးပြောနေတယ်တချို့ကနောက်ကိုပြောနေဒါကတော့အခုတက်ထိလဲငြိမ်သွားတဲ့အဖြစ်ပြက်ကိုကျွန်တော်တို့မရသေးဘူးပေါ့နော်ဆိုတော့ကျွန်တော်ဘာနဲ့ပတ်သက်ပြီးဆက်ပြီးနေကျင်တာကမြန်မာနိုင်ငံမှာကောကလေးဖြတ်ချတဲ့ကိစ္စတွေနဲ့ပတ်သက်တဲ့အကြောင်းရင်းဘာကြောင့်ကလေးဖြတ်ချတယ်ဆိုတော့လေ့လာချက်ရှိပါဆရာမများကြားမိဖတ်မိတာများရှိ
ဟုတ်ရှိပါတယ်ကျမတို့ဒီ research သဘောမျိုးတော့မဟုတ်ဘူးပေါ့ကျမတို့အမျိုးသမီးအဖွဲ့တွေပေါ့နော်အမြဲတမ်းကျမတို့ဒီအမျိုးသမီးတွေနဲ့ဒီကိုဝင်ဖြတ်ချတာတွေနဲ့ပတ်သက်ပြီးတော့ကျမတို့ပညာပေးတာတွေရှိတယ်ကျမတို့စကားပြောတာတွေရှိတယ်ဆိုတော့ကျမတို့ကိုဝင်ရှိလာတယ်ဆိုတော့အခြေအနေကမျိုးစုံဖြစ်နိုင်တယ်တခါလီမှာဆိုလို့ရှိရင်အများဖြစ်တော့ကျမတို့တွေကဒီ contraceptive တွေပေါ့နော်သတိသားကာကွယ်တဲ့နည်းလမ်းတွေမှာဆိုအမျိုးသမီးတွေကပဲတောင်းဝင်ယူရတဲ့အခါမှာဥမာအလုပ်တစ်ဖက်ကလေးတစ်ဖက်နဲ့စေတောက်ဖို့မိသွားတာတွေရှိတယ်တခါလီမှာဒီစေးတွေ effort မဖြစ်တာတွေရှိတယ်ကျမတို့ကြေးလက်ကအမျိုးသမီးတွေမှာ solution. Tario Webu Kakari, you know, a pure web or not to do Yiza Tare, go in Yadware, he sell Dwan Webu, Toku Druma, Blue Domle, Powinzi Abo, not Amin Dwamaru, Damamho, Throning Masia, Konongo, who make a little PP, a little PP, Pela and Ama Ubri, Ya, Panu Yare, you know, Konoka is sound needed house solution. Smaruma Ubri, she, Umata Saswakaba, so be a town at Helu Yare, you know. Alumu, Papakani, Matmaru Ubri, Ya, Yobona, he says school, a paint on Tare. ကွန်ထရာဆက်ပတီတရားလည်းအရင်ကအမှလေးလောလောကူဝယ်လို့ရနေတာမဟုတ်ဘူးဝယ်လို့ရနေတဲ့နေရာမှာတော့မှပတ်ဝန်းကျင်ကအရင်ကဖိနှိပ်ထားတဲ့အခါမှာပေါ့နော်ဒီအမြင်လေးရှိတယ်အမိန့်ကလေးတယောက်ကဒတာတွေဝယ်နေတဲ့တော့တုံးနေတယ်ဆိုရင်တော့အမြင်နေများကြီးရှိတယ်ရက်ွက်တွေထဲမှာဆိုရင်ဒါတုံးရင်မိမတွေကဘလိုတွေရုပ်ရုပ်ချက်စင်ပြဖြစ်သွားတယ်ကလေးမရနိုင်ဘူးစသဖြင့်ပေါ့မှားရွေးတဲ့အယူအဆတွ င်ရှိတာလေဒါမျိုးတွေရှိရယ် sexual violence ရှိရယ်အဲ့လိုမျိုးခြေနေတွေမှာကျမတို့ကကိုယ်ဝင်ဆိုတာကအကြောင်းမျိုးစုံကြောင့်ဖြစ်လာကြတာလည်းဖြစ်တယ်ပေါ့နော
်ကလေးဖြစ်ကြတဲ့ကိစ္စမှာတာဝန်ခံမှုတာဝန်ယူဖို့တော့တချို့ conservative လို့ပြောတဲ့သဘယိုးကျအစင်လာဝါဒီတွေကကိုယ်ဝင်ဆောင်တဲ့မိခင်ဟာဒါသူ့မှာလည်းတစုံတရာတော့တာဝန်ရှိတယ်ဒါကြောင့်မို့ဒီကလေးကိုသူကပြုစုကြွေးမွေးစောင့်ရှောက်ရမှာဖြစ်တယ်လို့သူတို့ကဒီလိုပြောကြတယ်နော်ဆိုတော့ဆရာမအဲ့ဒါနဲ့ပတ်သက်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုများပြောကြလဲ
ဟုတ်ကဲ့ဆိုတော့လေလောကမှာဘယ်ကလေးရမလေးမိမတယောက်တည်းကြောင့်ဖြစ်လာတာမဟုတ်ဘူးလေနော်ဆက်ဆိုတာယောက်ျားနဲ့မိမနှစ်ယောက်ပေါင်းမှဖြစ်လာကြတဲ့အရာလေးလေနော်အဲ့တော့ယောက်ျားမပါဝင်မဲနဲ့ဘယ်မိမမတယောက်တည်းဖိုက်ကြည့်လို့မရအောင်လေမရတဲ့အခါကျတော့ဒီကလေးကအမေကိုယ်ထဲမှာရှိနေတာနဲ့တင်အမေတယောက်တည်းမှာပဲအကုန်လုံးတာဝန်ရှိရဆိုတာမမှန်ဘူးပေါ့အဲ့ဒါကြောင့်မို့လေကျမတို့ abortion ဘာလို့လိုချင်လဲကျမတို့ justice ပေါ့နော်တရားမျှတမှုယောက်ျားတယောက်ကဒီပြဿနာကိုဘယ်တော့မှမရင်ဆိုင်ရအောင်ဘယ်ယောက်ျားမှမရင်ဆိုင်ရအောင်ဆရာရဲ့ဒါပေမဲ့တစ်ဖက်မှာမိမတွေကမွေးရပါတအိမ်တစ်လုံးပါလာမှုပေါ့မူတည်ပြီးတော့ကျမတို့ကြတော့ဒီပြဿနာကိုရင်ဆိုင်ရတယ်ကျမတို့ရဲ့ဘဝတောက်လျှောက်ပါလေအဲကျမတို့က920သော menstrual cycle ဒီမှာအချိန်မီရေးပိုက်ကြီးသွားနိုင်တယ်အဲ့တော့ကျမတို့တိုင်ပါလာလို့ဒီပြဿနာကြီးအားလုံးကိုလည်းရင်ဆိုင်ရတယ်တခါမလို့စင်းလို့ဖျက်ချရင်လည်းကျမတို့ပဲတည်ရတယ်အဲ့ဒီအခါကျတော့ကျမတို့ဒါကိုတရားမျှတခြင်းနဲ့ဒါကြောင့်မလို့ကြားနဲ့မှကြားမှာတရားမျှတမှုရဖို့အတွက်အမျိုးသမီးတွေကလည်းဒီဝင်တော့ဝင်ဖို့ကြီးကိုသူတို့လွှတ်ချခြင်းလွှတ်ချခွင့်ရဖို့အတွက်ဆိုပြီးတော့ abortion ဆိုတာရှိရမယ်လို့ကျမကတော့မြင်တယ်ပေါ့
ဟုတ်ကဲ့ဒီတာပြစ်ချတဲ့ကိစ္စမှာနိုင်ငံတော်ရဲ့အခန့်ကာတာကိုဆရာမဘယ်လိုယူဆလဲဘယ်လိုမြင်လဲဘာတွေလုပ်ပေးတယ်လို့ဆရာမထင်တယ
်ဟုတ်ကဲ့အာပြောမယ်ဆိုလို့ရှိရင်တော့လေဒီမိမတယောက်အာကိုဝင်ဖြတ်ချမလားမဖြတ်ချဘူးလားဆိုတာကနိုင်ငံတော်ရဲ့အလုပ်ကိုမဟုတ်ဘူးဒါနိုင်ငံတော်ရဲ့အာဝင်ပြီးတော့ဟိုတားရမယ့်ကိစ္စလည်းမဟုတ်ဘူးပေါ့နော်ဒါပေမဲ့လို့ဒီအမျိုးသမီးတွေကိုတရားမျှတမှုသူ့နိုင်ငံသားတွေရဲ့လုံခြုံမှုဘာလို့လဲဆိုတော့abortion ကိုသူတို့တားလိုက်လို့ရှင်လေ abortion ပျောက်သွားမှာပေါ့ကိုဖြစ်လာတာပဲရှိမယ်အဲ့တော့ကျမတို့ပြောရမယ်ဆို abortion ကိုကျမတို့ခွင့်ပြုလိုက်တဲ့အချိန်မှာ abortion rate ကကျသွားခဲ့တာလीเนาะအဲ့တော့ abortion နောက်ပေနှုံးနေရလဲကျလာခဲ့တာလीเนาะအဲ့တော့အစိုးရတွေအနေနဲ့သူ့ရဲ့နိုင်ငံသားဖြစ်ပြီးသားအမျိုးသမီးတွေကိုသူတို့ကတကယ်ဂရုစိုက်တယ်ဆိုလို့ရှင်ဒီသူတို့တားလို့လဲရမှာမဟုတ်တဲ့ abortion ကိုကောင်းကောင်းမွန်မွန်ပေါ့เนาะကျမကြီးနဲ့အညီလုပ်ပေးနိုင်ဖို့အတွက်ကိုပဲသူတို့ကဦးစားပေးပြီးတော့လုပ်ရမှာပေါ့เนาะအဲ့လိုမဟုတ်လို့သူတို့တားလိုက်လို့ရှင်လေ abortion ရက်သွားမှာမဟုတ်တာဆက်ပြီးတော့ဖြစ်နေအောင်ပဲကိစ္စပဲအမျိုးသမီးတွေကဆက်ပြီးသေဆုံးနေကြမှာပဲဆိုတော့လေ
နိုင်ငံတချို့ဟာကလေးဖြတ်ချတာကိုလည်းတတ်မြစ်ထားတယ်ဒါပေမဲ့အဲ့ဒီဖြတ်ချလိုပေမဲ့လို့မလွမ်းမလျှောက်တာကိုဝင်ဆောင်လိုက်ရတဲ့အမျိုးသမီးတွေကမွေးလာတဲ့ကလေးတွေကိုအပေါ်မှာပေါ့နိုင်ငံတော်ကဘယ်လိုသဘောထားတင်လဲဘာတွေလုပ်ပေးတင်လဲလို့
ဟုတ်အဓိကကတော့ဆရာရဲ့နိုင်ငံတော်ရဲ့အခမ်းကဏ္ဍအများကြီးပေါ့နော်ဥမာနိုင်ငံတော်တော်များများဆရာရဲ့ဥမာခလေးတငယ်အကြမ်းဖက်မှုတွေခလေးတငယ်ဥမာ neglect လုပ်တယ်ဆိုတာဆရာရဲ့ဘလို့လဲမကြွေးမမွေးပဲနဲ့မိဘဖြစ်ထားခဲ့တာတွေနော်မိဘမိတ်ကြီးဟာမှာဆုံးပစ်ထားတာတွေဟုတ်အဲဒါမှမဟုတ်လဲအဲ့လိုဂေဟာတွေမှာဆရာရဲ့ခလေးကိုကောင်းမွန်မကြွေးမွေးမပြုစုမဝစ်စားပေးပဲနဲ့ဟိုတန့်ရှင်းမှုရှိပဲနဲ့ပစ်ထားခံရတဲ့ခလေးတွေကကဘာနဲ့အဝံအယမ်းများတာလीနော်အဲတကယ်ဆိုအ child abuse ကတကယ်ကဘာမှာအယမ်းကိုဖြစ်ပြနေတာအဲ့တော့အစိုးရတွေကတကယ်တမ်းဒီခလေးတွေကိုဂရုစိုက်တယ်ဆိုဆရာရဲ့စနပြောသလိုပေါ့အမျိုးသမီးတွေခလေးတွေမွေးလာခဲ့လို့ရှိရင်เนาะအဲစောင့်ရှောက်နိုင်မဲ့အာသူတို့အနေထားတွေဖန်တီးပေးရမယ်ခလေးတယောက်ကိုပညာသက်ဖြစ်တဲ့အထိမွေးဖို့ဆိုလဲဇေယျကအကြီးကြီးပဲဒါတွေကဘာလို့ဖြစ်ပြနေရဒီဟာတွေကသာကျမတို့မိဘတွေပဲဖြစ်ဖြစ်အမျိုးသမီးတွေပဲဖြစ်ခလေးယူဖို့အရင်ကြောက်နေစေတဲ့အရာတွေရောမဖြစ်နိုင်ဘူးလားပေါ့เนาะဥမာဆရာရဲ့ကျမခလေးကိုမွေးဖို့ကျမဆုံးဖြတ်လိုက်တဲ့အချိန်မှာဆိုလို့ရှိရင်အဓိကကျမတွေးတာငါမွေးနိုင်တဲ့အနေထား ถ้าสิล่ะงามมางวยสิล่ะงามมาอลุสิล่ะดาริโจมารุอะยังต้องสิ้นซ่าล่ะลูกเนาะเออแล้วถ้ามาอย่างๆอย่างกูซื้อจีนี่เลยมีบ้านเนี่ยไม่ตัดไหนบุอะมีตัวมีเนี่ยไม่ทอดปั่นไหนบุอะลุเป้มีตัวเนี่ยแหละไม่ทอดปั่นไหนบุสวยอัจฉินี่มาอซวยอะไรนี่เนี่ยดาริอ่ะกองจ้าสิไม่ใช่อ่ะแม้อลุดิปะเนาะอุ้มมาสมมุติคลีเนี่ยจ้ํามาอีฟรีอ่ะนี่ล่ะมีเสียเอเนซรีริก็คลีตังเงินสร้างช่องหมู่ริอ่ะอะค่แม้อซวยอ่ะทอดป မှာမွေးလာခဲ့ပြီเนาะ single mother တွေอ่ะဆိုออสเตรเลียမှာတော့မှာကျမတို့အများကြီး single mother တွေစင်းရဲနေရเนาะကျမအဲ့ဟာကို research လုပ်ခဲ့တဲ့အခါကျတော့ကြောက်စရာကောင်းတဲ့အချက်လက်တွေကျမမြင်ရတယ်ဒီလိုတိုးတက်နေတဲ့နိုင်ငံမှာတော့ single mother တွေရဲ့ကလေးတွေကတအားစင်းရဲကြတယ်
တစ်ခုသားတစ်ခုဆိုတော့
ဟုတ်တယ်ဆရာဟုတ်တယ်အမေတခုသားတခုပေါ့နော်အဖေရဲ့ထောက်ပံ့မှုငွေကြေးထောက်ပံ့မှုရှိတဲ့နေရာမှာဆိုအစိုးရပေးတဲ့ပတ်စံနဲ့ဘလို့မှမရက်တည်နိုင်ဆရာအဲ့တော့အစိုးရဒါတွေကိုကြောက်နေ neglect လုပ်ထားပြီးတော့တစ်ဖက်မှာကြတော့အတင်းမွေးဆိုတော့ဟုတ်ပြီမွေးပြီးသားလူသားတွေကိုမစောင့်ရှောက်ချင်ဘူးလားပေါ့နော်အဲ့ဒါတွေကိုအဲ့ကလေးတွေအကုန်လုံးကိုသူတို့ကောင်းကောင်းမွန်စောင့်ရှောက်ပေးနိုင်မယ်ဆိုတော့အချိန်တွေကတမျိုးတမျိုးပေါ့နော်သူတို့ပြောတဲ့ pro life ဆိုတာကိုကျွန်တော်တို့ယုံကြည်ပေးလို့ရတာပေါ့ဆရာလောလောဆယ်ကတော့သူတို့က pro life မဟုတ်ဘူးပေါ့နော် pro bad တာပဲဖြစ်နေတာပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမကြီးဒီမိခွန်းတွေကတော့ဆရာမကနေမြန်မာနိုင်ငံမှာမဟုတ်ပါဘူးနိုင်ငံတိုင်းမှာရှိတဲ့အစိုးရရဲ့အပေါ်မှာမိခွန်းထုတ်လိုက်တဲ့မိခွန်းပဲဖြစ်ပါတယ်အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့မြန်မာနိုင်ငံအမျိုးသမီးအခွင့်အရေးလှုပ်ရှားတက်ကြွသူဒေါက်တာတင်ပါဦးဖြစ်ပါတယ်ကျွန်တော်တို့ပါ
ကလေးဖြတ်ကြတာနဲ့ဆက်နွယ်နေတဲ့လူခွေနှစ်ရဲ့အကြောင်းမြမမျိုးသမီးခွေတက်ကြွလှူရှာသူဒေါက်တာတင်မာဦးနဲ့ဥတမောင်တန်းတို့ဆွေးနွေးသုံးသပ်ခဲ့တဲ့ဒီမိုကရေစီလူခွေနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါရဲ့ရှင် VOA American တန်ရဲ့စနေညမြန်မာဘာသာထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတရေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့ဒီသတင်းပတ်အတွင်းမှာဖြစ်ခဲ့တဲ့ထိတ်တန့်ရောက်မြန်မာသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးထားတာတွေကိုရှုစားနားဆင်ရဖို့ရှိပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA American တန်ရဲ့စနေညမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ထိတ်တန့်ရောက်မြန်မာသတင်းတွေကိုစူးစီးတင်ပြပေးထားတာကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုဒုတိယအကြိမ်ရောက်ရှိနေပါတယ်။ရခိုင်မြောက်ပိုင်းကမြန်မာလုံခြုံရေးတပ်တွေရဲ့ကျူးလွန်မှုတွေနဲ့ကြုံခဲ့ရတဲ့ရိုဟင်ဂျာမိန်းကလေးတွေအာဂျင်တီးနားတရားရုံးမှာလာရောက်ထွက်ဆိုတော့မှာပါဒီလိုမျိုးတပတ်အတွင်းကထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယား2ဝန်ကြီးချုပ်လက်ဖြင့်နိုင်ငံသားရေးဝန်ကြီးလက်ဖြစ်တဲ့ပတ်ဆွန်ဟွန်ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျင်မင်းအောင်လှိုင်နဲ့ဂျွန်လ30ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်အာဆီယံဘုံသဘောတူညီချက်900ကိုမြန်မာနိုင်ငံကအကောင့်အထည်ဖော်မှုအခြေအနေနဲ့မြန်မာအငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်ချက်တွေကိုစစ်ကောင်စီဥက္ကဋ္ဌကရှင်းလင်းခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အာဆီယံထူးကိုယ်စားလှယ်ဟာစစ်ကောင်စီပြည်ထောင်စုဝန်ကြီးဦးကုကိုလိုင်းဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွက်အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဒုတိယအဆင့်စတင်လှုပ်ဆောင်နိုင်ဖို့ဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်9ရက်အပေါ်အကောင့်ထည့်ဖော်နေတဲ့အခြေအနေမြန်မာနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးပွေရေးကိစ္စနဲ့သက်ဆိုင်သူအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်ပေါ်လာစေရို့အတွက်အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံသွားရောက်တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးကိုယ်စားလှယ်ပတ်ဆွန်ဟွန်ရဲ့တရအကျင်းမြန်မာနိုင်ငံခီးစဉ်ကတော့ဇွန်လ29ရက်နေ့ကနေဇူလိုင်လ3ရက်နေ့အဖြစ်ဖြစ်ပြီးသူခီးစဉ်ကနေသက်ဆိုင်ရာအဖွဲ့အစည်းပေါင်းစုံနဲ့နိုင်ငံရေးအရာဆွေးနွေးအဖြစ်ရှာနိုင်မယ့်အခြေအနေတွေဖန်တီးနိုင်ဖို့ဖြစ်တယ်လို့ကြေညာထားပေမဲ့ဒေသရင်းလူအခွင့်ရေးအဖွဲ့တွေနဲ့အကဲခတ်တွေကတော့အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်ကနေထူးထူးခြားခြားရလဒ်တွေရလာမှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ် မြန်မာနိုင်ငံမှာအာဏာသိမ်းဖျောက်ချထားတဲ့နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းထောင်ထဲမှာစစ်ကောင်စီကမကြာခင်ကပဲပြောင်းရွှေ့နေရာချထားလိုက်တာနဲ့ပတ်သက်ပြီးတိခီးစင်မတိုင်ခင်ကပဲသူတောင်းဆိုခဲ့တာကိုလည်းစစ်ကောင်စီဘက်ကညင်ပယ်ခဲ့တာပါထောင်ဆန်စုကြည်ရဲ့အသက်အရွယ်နဲ့ကျမရဲ့အရာအချင်းောင်ထဲမှာမထားဖို့အာဆီယံအထူးကိုယ်စားလှယ်ပတ်ဆွန်ဟွန်ကမြစ်တာရက်ခံခဲ့တာဖြစ်ပါတယ
်မြမအရေးဖြစ်ရှင်ဖို့ကုလသမဂ္ဂအပါဝင်နိုင်ငံတကာတိုင်ဝမ်ရဲ့ကြိုးပမ်းမှုတွေဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်စ်အန်ဒရူးစ်ကဆွစ်ဇာလန်နိုင်ငံဂျန်နီဖာမှာကျင်းပတဲ့အကြိမ်50မြောက်လူခွင့်ရေးကောင်စီညီလာခံမှာပြောကြားခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကမြမအရေးဆုံးဖြတ်ချက်တရက်ကိုစဉ်းစားသုံးသပ်မလားဆိုတာမြမလူလူကမျှော်လင့်နေကြဆဲဖြစ်တယ်လို့စစ်ကောင်စီပေါ်ဒဏ်ခတ်ပိတ်ဆို့ရေးမှာတော့ပြက်ကွက်နေကြတယ်လို့လည်းအထူးကိုယ်စားလှယ်ကထောက်ပြပြောဆိုသွားပါတယ်စစ်ကောင်စီအတွက်ဗန္ဒာငွေအများစုရနေတဲ့အရင်းမြစ်တွေကိုပြစ်မှတ်ထားဖို့နဲ့ငွေကြေးမလွှဲပြောင်းနိုင်ရေးဆောင်ရွက်ဖို့အများပြားပြက်ကွက်နေကြသလိုအာဆီယံရဲ့ပုံသဘောတူညီချက်၅ရက်ဟာလည်းလက်ဆုပ်လက်ကင်ပြနိုင်တဲ့ရလဒ်မျိုးမထုတ်လုံးနိုင်သေးဘူးလို့ကုလရဲ့မြန်မာဆိုင်ရာလူခွင့်ထူးကိုယ်စားလှယ်ကညီလာခံမှာတင်ပြခဲ့တာပါစစ်အာဏာသိမ်းပြီးနောက်ပိုင်းကလေးငယ်တွေပေါ်တုံလုံးချောက်ချားဝဲကြမ်းဖက်မှုတွေမှာမြန်မာစစ်တပ်ကတာဝန်ရှိနေပြီးတေဆုံထိုင်ရရတဲ့ကလေးငယ်အနည်းဆုံး382ဦးနဲ့ကလေးငယ်1400ဟာတရားဥပဒေမဲ့ဖမ်းခံထားအကြောင်းလဲထူးကိုယ်စားလှယ်အန်ဒရူးစ်ကတင်ပြသွားပါတယ်နိုင်ငံတွင်းမှာပုံမှန်ကာကွယ်ဆေးတိုက်ကြွေးမှုလုပ်ငန်းတွေပြက်ကွက်တာကြောင့်ဒီနှစ်တစ်နှစ်ထဲမှာတွင်ကလေးငယ်3000လောက်ဟာမတေဆုံတင်ပဲတည်ဆုံးသွားနိုင်စရာရှိတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်စ်အန်ဒရူးစ်ကသတိပေးတင်ပြသွားပါတယ်။ဒါအပြင်တရားဥပဒေမဲ့ဖမ်းခံထားတဲ့နိုင်ငံရေးအကျဉ်းသား11000ကျော်ရှိနေပြီးတည်တံစီရင်ချက်ချမှတ်ခံထားရသူတွေအရှိစိုးရင်ပွဲရှိနေတာကိုလည်းလေးပေးပြောကြားသွားပါတယ
်။အာဂျင်တီးနားနိုင်ငံဘွနာအဲရက်စ်မြို့တော်ကပြည်ထောင်စုတရားရုံးမှာလက်ခံကြားနာဆစ်ဆင်နေတဲ့မြန်မာစစ်ကောင်ဆောင်တဲ့အပေါ်တရားဆွဲဆိုချက်တွေနဲ့ပတ်သက်ပြီးရွှေဂျာမင်းကလေးတွေနဲ့အမျိုးသမီးတွေမကြာခင်လာရောက်ထွက်ဆိုဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေနဲ့ပတ်သက်လို့အသက်မသေးပဲလွတ်မြောက်လာတဲ့ရွှေဂျာအမျိုးသမီးတွေကိုရိုင်းနိုင်ငံတကာတရားရုံးမှာထွက်ဆိုခွင့်ရတာဟာပထမဆုံးအကြိမ်ဖြစ်ကြောင်းအမှုဆွဲချက်တင်ထားတဲ့မြန်မာရွှေဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောပါတယ်။အာဂျင်တီးနားတရားရုံးကသူတို့အပေါ်တရားဆွဲဆိုချက်တွေကိုကြားနာစစ်ဆေးနေတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ်
။ဒီခါကြီးနယ်မှာလက်ရှိရတဲ့ရင်တက်တက်ရှိနေတာပဲဖြစ်တယ်။သူကနောက်ပိုင်းမှာဆက်လို့ဒါ CRF ကျန်တဲ့အဖွဲ့ပေါ်လာပြီးနောက်ပိုင်းမှာဒီလိုတစ်ခါကြီးဖြစ်ခဲ့တာရှိတယ်။ဒါနဲ့ပတ်သက်ကြတော့ကျွန်တော်ပြောချင်တာကတော့ဒါဆွဆွဲနေတဲ့လူတွေကရခိုင်ပြည်နယ်မှာရှိတဲ့ရခိုင်ရတဲ့ဖြစ်ပေါ်ခဲ့တဲ့ဒါအမှန်ကြောင်းရင်ဒါရခိုင်ရတိုင်းမော်လစီရှိနေတဲ့ဒါချိန်တွဲနေထိုင်ရတဲ့လူမျိုးစုတွေရဲ့အကြောင်းတွေပြီးရင်ကျွန်တော်တို့အဲဒီအရေးချင်းကာလမှာဖြစ်ပေါ်ခဲ့တဲ့ဒါတိုင်းသားတွေပေါ့နော်တိုင်းအိုင်းရဲ့တင်ပြမှာနေတဲ့တိုင်းသားတွေကျွန်တော်တို့ဓာတ်လူ့ကြုံမျိုးရှုခါရတို့ဆက်စီခါရတာတို့ဒီအဖြစ်ပြက်တွေနဲ့ဒါရှင်ထိုးပြီးပြစ်တင်တယ်လို့ကျွန်တော်ပြောချင်ပါတယ်အဲတချို့နေရာတွေမှာလည်းသမတော်အမြင်တွေကတော့တချို့တော့စစ်တီညာပေါ့နော်စစ်တီညာအနေနဲ့ပေါ်ပလီကြပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တချို့နေရာတွေမှာကျူးလွန်ခဲ့တဲ့ဟာတွေရှိတယ်ကျူးလွန်ခဲ့တဲ့ဟာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ကဒါရေးယူခဲ့တဲ့ဟာတွေလည်းကျွန်တော်တို့ပေါ်ပြခဲ့ပြီးဖြစ်တယ်။စုံစမ်းစစ်ဆေးမှုတွေလည်းကျွန်တော်တို့ကြေကြတမ်းပြဟာပေါ်ပြခဲ့ပြီးဖြစ်တယ်။ဒီနိုင်ငံရဲ့ ICC မတင်ရနိုင်ငံတကာအဖွဲ့အစည်းတွေမှာလည်းကျွန်တော်တို့ရောက်ခဲ့ပြီးဖြစ်ပါတယ်ကြာ
။လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုစတဲ့နိုင်ငံတကာရာဇဝတ်မှုမှန်းမများကမ္ဘာနေရာတိုင်းမှာစုံစမ်းစီရင်ပိုင်ခွင့်ဆိုတဲ့ Universal Jurisdiction အရာမြန်မာစစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးပေးဖို့မြန်မာရွှေချအဖွဲ့က2019ခုနှစ်နိုဝင်ဘာ23ရက်နေ့မှာအာဂျင်တီးနားဗဟိုတရားရုံးကိုရှောက်ထားခဲ့တာပါ Universal Jurisdiction နဲ့အညီအာဂျင်တီးနားနိုင်ငံကဖန်ဝရန်ထုတ်ခဲ့သူတွေထဲမှာ Spain အာနာရှင်ဟောင်း Franco ပါဝင်ခဲ့တယ်လို့တရုတ်နိုင်ငံမှာ Falun Gong လှုပ်ရှားမှုတွေကိုနှိမ်နှင်းမှုနဲ့ပတ်သက်လို့လည်းဒီစီရင်ပိုင်ခွင့်ကိုကျင့်သုံးခဲ့ဖူးပါတယ်။နိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ဆိုရဲဆွဆွဲချက်တွေနဲ့မြန်မာစစ်ကောင်ဆောင်တွေကို Universal Jurisdiction နဲ့အညီစုံစမ်းစစ်ဆေးနေတဲ့အာဂျင်တီးနားနဲ့တူရကီနိုင်ငံတွေအတိုင်းတခြားနိုင်ငံတွေအနေနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီး Michel Bachelet ကလည်းပြည်ခရတဲ့တင်မတွေအတွင်းဂျနီဗာလူ့အခွင့်အရေးညှိလာခါမှာတိုက်တွန်းသွားပါတယ
်ဂျပန်ဘီယာကုမ္ပဏီ Kirin ကမြန်မာနိုင်ငံတွင်သူ့ရဲ့စီးပွားရေးလုပ်ငန်းတွေအားလုံးကိုစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ Limited ကိုရောင်းမယ်လို့ဇွန်လ30ရက်နေ့ကထုတ်ပြန်ပါတယ် စစ်တပ်အာဏာသိမ်းပြီးတစ်နှစ်ကျော်ကြာမှာခီရီရဲ့လုပ်ငန်းတွေအပြီးပြန်လဲရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာဘီယာထုတ်လုပ်ရေးလုပ်ငန်းကအစုရှယ်ယာ51ရာခိုင်နှုန်းဒေါ်လာနဲ့146သန်းညီမျှတဲ့ဂျပန်ယန်ငွေ22ဘီလီယံကျော်တန်ရှယ်ယာတွေကိုဥပိုင်ထံရောင်းချပေးခဲ့မဲ့အကြောင်းခီရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2022ခုနှစ်မြန်မာနိုင်ငံမှာအရက်သားဆိုးရွားကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းလိုက်ပြီးမကြခင်မှာပဲမြန်မာနိုင်ငံတွင်းကသူ့ရဲ့လုပ်ငန်းတွေပြန်ရုပ်သိမ်းတော့မယ့်အကြောင်းခီရင်ကကြေညာခဲ့ပေမဲ့လုပ်ငန်းတွေပြီးသက်ပြန်ရုပ်သိမ်းဖို့တစ်နှစ်ကျော်ကြာထိကြာမြင့်ခဲ့တာပါအစပိုင်းမှာတော့ခီရင်မှုဆောင်ရာရှိတွေကမြန်မာနိုင်ငံတွင်းလုပ်ငန်းတချို့ဆက်ထားဖို့စံနာရှိတယ်လို့ပြောကြားခဲ့ပေမဲ့တစ်နှစ်ကျော်ကြာနှစ်ဖက်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်လုပ်ငန်းတွေအပြီးရပ်ဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲသဘောတူညီခဲ့ကြတာပါစစ်တပ်အာဏာသိမ်းမှုပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံထဲကနိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်ရုပ်သိမ်းလာတာမှာခီရင်အပြင်ရဲတကွန်တန်းငွေစီမံကိန်းမှာပါဝင်လုပ်ကိုင်နေတဲ့ဂျပန်စွိုင်းအင်ကုမ္ပဏီ Enos လည်းပါဝင်ပါတယ်။အလားတူ American Chevron ကုမ္ပဏီပြင်သစ် Total စွိုင်းအင်ကုမ္ပဏီနဲ့တောင်ကိုရီးယားတမ်နီလုပ်ငန်း POSCO တို့လည်းမြန်မာနိုင်ငံကနေလုပ်ငန်းတွေပြန်ရုပ်သိမ်းမဲ့အကြောင်းအသေးစိတ်ကြေညာထားကြပါတယ
်။ကုလသမဂ္ဂရဲ့စီးရင်တွေအရမြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေ့ပြောင်းနေထိုင်သူဦးရေဟာတက်တန်းကျော်အထိရှိလာချိန်မှာပဲတိုက်ပွဲတွေကြောင့်ထွက်ပြေးလာရတဲ့ပြည်သူတွေလည်းဆက်ပြီးတော့တိုးလာစေပါအခက်အခဲတွေကန့်သက်ချက်တွေကြာကဒုက္ခတွေရစီလူသားချင်းစာနာမှုအကူအညီတွေကိုကုလသမဂ္ဂကတတ်နိုင်သလောက်ပေးပို့နေပေမဲ့လည်းချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေတိုင်းစီကိုတော့အကူအညီပေးရင်လှည့်လန်းမိနိုင်ဖို့လိုအပ်နေသေးတယ်လို့လည်းပြောထားပါတယ်။ချင်းပြည်နယ်မှာလည်းစစ်ရှောင်ဒုက္ခတွေကပြည်နယ်လူဦးရေရဲ့20ရာခိုင်နှုန်းရှိတယ်လို့ချင်းလူအခွင့်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းစာအုပ်က VOA ကိုပြောပါတယ်စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးကြောင့်တိုက်ပွဲတွေပြင်းထန်ခဲ့တဲ့စကိုင်းတိုင်းတွေကရွာတချို့မှာကြံခဲ့သူတွေရဲ့အခြေအနေကိုတော့ဒေသခံတယောက်ကအခုလိုပြောပါတယ
်။တချို့မပြေပဲမိတဲ့ဟာတွေကတော့ဒီဘက်ပါရှိတယ်ဘာမှမလုပ်ချက်စားခံလိုက်ချက်ပြေးခံလိုက်ဟောက်ခံလုပ်မကြဘူး။ထွက်ပြေးလို့ရတော့ပြန်မဝင်ရကြ။တချို့ရွာတွေဟောပြီးတော့မထင်လို့မီးရှို့တယ်။ဒီကြားထဲရွာမကျန်ခဲ့တဲ့ပိန်းခဲ့တဲ့မျိုးသမီးတွေကအာရမကျင့်ခံလိုက်တယ်။နောက်ပိုင်းကြားလာပြီ။ချက်စလုံးအားကြီးတယ်ဗျနော်။ကိုယ်နိုင်ငံသားချင်းချင်း။တိုင်းတစ်ပါးနဲ့အခုကဖြစ်ပြနေတာလည်းမဟုတ်ဘူး။တော်ကြီးရဆက်လို့ရုံးမှာတော့အာကြီးရဲ့ဒီဇိုင်းနဲ့လုပ်နေကြတော့ကျတော့ပြည်သူတွေလည်းနားလိုက်နိုင်ငံကြီးလည်းစုပ်ပြတ်တဲ့နေ
တချိန်ထဲမှာပဲရှမ်းပြည်တောင်ပိုင်းမိုးပြဲမြို့အနီးစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ဝါရီစုပလိုင်ကျေးရွာကိုမိုးပြဲ PDF တွေကစစ်ဆုံအဖြစ်တတ်မှတ်လိုက်ပါတယ်အဲ့ဒီဒေသတော်ဝိုင်းစစ်ကောင်စီတပ်တွေနဲ့ PDF တို့ကြားတိုက်ပွဲတွေကြောင်းဒေသခံတွေလက်ရာစိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်ပဲဘေးလွတ်ရာကိုထွက်ပြေးနေကြတာပါထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ထက်ကစစ်ကောင်စီရဲ့ဥက္ကဋ္ဌစခန်းအနီးမှာကရင်အမျိုးသားလွတ်မြောက်ရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေမှာစစ်ကောင်စီဘက်က၄ရက်ဆက်တိုက်၄ချောင်းကပါဘုံကျဲတက်ခိုက်ခဲ့တာကြောင့်စစ်ဘေးရှောင်ထောင်ကနားလောက်ထိုင်းနယ်စပ်ဘက်ကိုထွက်ပြေးလာကြရပါတယ်။ဂျွန်လ30ရက်နေ့မနေ့မှာတော့ထိုင်းဘက်ကိုစစ်ဘေးရှောင်လာတဲ့မတန်ဆွမ်းလူငယ်တူသူပုံးခုန်နေတဲ့တောင်ယာတဲကိုလက်နက်ကြီးကြီးဆန်ကြောက်ခဲ့တာကြောင့်တေဆုံသွားခဲ့ရတယ်လို့ကရင်သတင်းစင်ရဲ့တာဝန်ခံEditor ဆိုသိမ်းကပြောပါတယ်
။ဘောနော်ဒီနေ့ဆိုလို့ရှိရင်တော့ဒီနေ့ရင်နဲ့ဘောနော်ဒီကြောင်းနဲ့လာပြီးတော့ပုံကျတိုက်ခိုက်တာတော့ဟိုတော်တော်လေးပြင်းထန်နေတဲ့အနေအထားမှာရှိတယ်။ဒီကမှုတွေလည်းဖြစ်နေတော့မယ်။အဲ့တော့မြေကြီးမှာဆိုရင်တော့ဒီချစ်တွေးမှုဆိုတာထက်တော့တိုက်ပွဲတွေကပြင်းထန်တဲ့အနေအထားမှာရှိတယ်။ဖြစ်ဆောင်တွေလည်းဒီမြေသားတွေရောက်လာတယ်။တချို့တွေကတော့ဒီကောင်းတဲ့တဲတွေမှာတော့ခိုးလုံနေတော့မယ်။ဒီမနိုင်လောက်မှာအဲ့ဒီထိုင်းရဲ့ထိုင်းနဲ့စဝေါ်ဒီချောင်းဒီနာမှာဘောနော်အဲဒီကနေဒီမှာခုတ်လုံနေတဲ့အဲမှာဆစ်ဆောင်တူကအဲမှာဟိုလက်နဲ့ကြီးကျပြီးတော့အဲဒီမှာလက်နဲ့ကြီးချိမှပြီးတော့အဲဒီမှာဆုံးသွားတော့ဗောတယောက်အမျိုးသားဗျာဆစ်ဆောင်တွေကတော့သူတို့ကြွားမှာတယောက်မနေဘူးတယောက်စားနေယောက်စားတော့ပဲဟိုကသူတို့နေတာ
ဒေသပေါင်းစုံကနေအခုလိုနေရဆွန့်ပြီးတော့ထွက်ပြေးနေရတဲ့အပြစ်မဲ့ပြည်သူတွေလည်းအခြေခံစားရေးတောက်ရေးကျန်းမာရေးကလေးငယ်တွေရဲ့ပညာရေးအတွက်ပူပါနေကြတာပါမော်ရင်ကလာရောက်လာပြီဖြစ်တဲ့အတွက်ကူးဆက်ရောဂါပြန့်ပွားလာနေတဲ့အလားအလာရှိနေပြီးနိုင်ငံတော်ကဒုက္ခသည်တွေအတွက်အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့ကြိုတင်ကာကွယ်ရေးဆောင်ရွက်ချက်တွေလည်းအရေးတကြီးလုပ်ကိုင်ပေးဖို့လိုအပ်နေတာဖြစ်ပါတယ
်ထိတ်တန့်ရောက်တပတ်အတွင်းကမြန်မာသတင်းတွေကိုစူးစိပြီးတော့နန်းလောင်နဲ့ကိုဝင်းခံမောင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကဘာတဝမ်းကနိုင်ငံတကာသတင်းတွေကိုစူးစိတင်ပြပေးထားတာကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေမှာတော့ရုရှားကျူကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုကူညီမှုတွေထပ်တိုးပေးဖို့မြောက်တလန်တိတ်စာချုပ်နေတိုးအဖွဲ့ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးနေကြပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့တမရအသစ်အဖြစ်နဲ့ဖာဒီနန်မာကိုစ်ဂျူနီယာကျန်းသစ်စာချိန်ဆခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစိပြီးတော့မဲ့ရေးတန်နာကျော်တင်ဆက်ပေးထားပါတယ်
Russia открыта к диалогу по
Мадюа Саян Тинэн Эзэмуне Нюклеар Лэнне Мэтонъи Тбао Тунъиджэ Ачангъя Го Суйни Бодъуэ Russia Бака Лан Пън Пэ Таъин Лу Russia Тамра Владимир Путин Га Зона 30 Йэни Ма Пьо Джа Тао Ва Ри Russia Га Юкрэйн Го Чучо Се Ту Нэ Ра Пьэ Пэ Мэ Лэ Нюклеар Лэнне Нэ Пъ Тэтэ Кэйса Йэ Тъи Ма Russia Нэ Американ Пи Ян Су Джа Сэт Туй Лан Чан Сэ Ши Нэ Бу Ъе Джи Дэ Суя Го Нэ Пъ Лун Га Тэ Ча Пьо Та Ра Ба Тамюа Нэ Пъ Са Лон Си Га Тэкэ Кэ Кэ Дэ Бу Ван Сао Йэ Му Лу Ба Ри Тамю Лоу Тома Донбас Дэ Та Га Лу Пьэ Мю Тэ Пьо Ма Пьэ Пу Та Си Най Ма Лу Мистер Путин Га Пьо Ва Ри Ukraine Шичэн Донбас Дэ Та Га Russia Нэ Ва Ри Russia За Га Пьо Ту Ри Гу Ukraine Асоя Йэ Ян Га Нэ Га Га Пьэ Пу Ку Лу Мю Russia Га Вэн Та Я Ра Лу Лэ Ту Га Пьо Ва Ри Ukraine Га Лу Та Мю Нэ Пу Ма Ти Кай Си Йэ Я Зуэ Му Ри Чу Лон Нэ Дэ Лу Ту Га Тэ Пьо Су Суэ Туа Ва Ри Russia Нэ American Пьэ Ян Зу Ри Га ကမ္ဘာ မှာ nuclear လက်နက်အများဆုံး ပိုင်ဆိုင်တဲ့ နိုင်ငံတွေ ဖြစ် ပြီးတော့ တက် နိုင်ငံပေါင်း nuclear လက်နက် 1000-2000 လောက် ရှိ ပါတယ် တချိန်တည်း မှာ ပဲ စပိန် နိုင်ငံ Madrid မြို့ မှာ ပြုလုပ်ခဲ့တဲ့ မြောက် Atlantic စစ်စာချုပ် အဖွဲ့ NATO အဖွဲ့ရဲ့ ထိပ်သီး ဆွေးနွေး ပွဲကို ဇွန်လ 30 ရက်နေ့ မှာ အပြီးသက် ကျင်းပခဲ့ ပြီး Russia ဟာ NATO အတွက် တိုက်ရိုက် ချင်းချမှု ဖြစ် တယ် လို့ NATO ခေါင်းဆောင် တွေ က ပြော ကြား ခဲ့ ပါတယ် American သမ္မတ Joe Biden က တော့ ဥရောပ မှာ ပြောင်းလဲ နေတဲ့ လုံခြုံ ရေး အခြေအနေ ရ လုံခြုံရေးကို စုပေါင်း အားဖြည့်တဲ့ အနေနဲ့ American တိုက်လေရင် ဖြတ်တင်မော တွေ ပါဝင် American တပ်တွေကို ထပ်ပြီးတော့ အင်အား ဖြည့်သွားမယ် လို့ ဇွန်လ 29 ရက်နေ့တုန်းက ကြေညာ သွားပါတယ်
We're going to approve a new NATO strategic concept and reaffirm the unity and determination
of our alliance ပြပြအောင်လို့ Russia သမ္မတ Putin က လုပ်နေပြီမယ်လေ American နဲ့ မဟာ မိတ်တွေက လုံခြုံ တည်ငြိမ်အောင် တိုးမြှင့်ပြီးတော့ ဆောင်ရွက် သွားမယ် လို့ American သမ္မတက ပြော ကြား ခဲ့တာပါ Ukraine သမ္မတ Volodymyr Zelensky ကလည်း NATO ထိပ်သီးဆွေးနွေးပွဲမှာ video call ကနေ မိကွန်း ပြော ကြား ခဲ့ ပြီးတော့ Russia ရဲ့ ကျူးကျော် စစ်တမ်း ခံနေရတဲ့ Ukraine အနေနဲ့ ငွေကြေး ရော စည်ရေး အရာမှာ ထောက်ပံ့မှု တွေ လိုအပ်နေတယ် ဆိုပြီးတော့ ထပ်ပြီးတော့ တောင်းဆိုသွားပါတယ် Ukraine စစ်ပွဲနဲ့ ဆိုင်တဲ့ သတင်း ကတော့ Ukraine နိုင်ငံ Snake ကျွန်း ကနေ ပြီးတော့ Russia တပ်တွေ ရုတ်သိမ်း သွားခဲ့ ပြီ လို့ Russia ကာကွယ်ရေး ဌာနက ကြေညာပါတယ် February လ ကုန်ပိုင်း Russia တို့ ကျူးကျော်စစ် စပြီးတော့ တိုက်ချိန်မှာ Odessa စေကံမြို့နာက ပင်လယ်နက်ထက်မှာ ရှိတဲ့ Snake ကျွန်းမှာ Russia တပ်တွေ ခြေကုပ်ယူ တိုက်ခိုက်ခဲ့တာ ဖြစ်ပါတယ် Russia တပ်တွေ ပေါ် Ukraine တပ်တွေ တိုက်ခိုက်ပြီးတဲ့ နောက်မှာ သူတို့ တပ်တွေ ဆုတ်သွားပြီ လို့ Russia က ကြေညာတာ ဖြစ်ပါတယ် တောင်းတနေတဲ့ Ukraine ကောက်ပဲသင်းတန်တွေကို Odessa စေကံမြို့က နေ လူရာ နိုင်ငံတွေကို တင်ပို့ဖို့ အတွက် ကုလသမဂ္ဂ ရဲ့ အားထုတ်မှုမှာ အနောက်ရှေ့ မဖြစ် ရအောင် လို့ စိတ်ကောင်းစေနာနဲ့ တပ်တွေ ရုတ်သိမ်းလိုက်တာ ဖြစ်တယ် လို့ Russia က ပြောပါတယ်
And this is an opportunity for
NATO Mahame အဖွဲ့ အစည်းအဝေး ကျင်းပနေတဲ့ Spain နိုင်ငံ Madrid မြို့ အစည်းအဝေး အစီအစဉ်ရဲ့ ဘေးရန် ဆွေးနွေးမှု ဖြစ်နေတဲ့ တောင် ကိုရီးယား နဲ့ ဂျပန် နှစ်နိုင်ငံ ခေါင်းဆောင် တွေ ခေတ္တ တွေ့ဆုံ ပြီးတော့ နှစ်နိုင်ငံ ဆက်ဆံ ရေး ပို့ပြီးတော့ တိုးတက် အောင် လုပ်ဆောင် ဖို့ မျှော်လင့်တဲ့ အကြောင်း ပြောသွားပါတယ် တောင် ကိုရီးယား သမ္မတ ယွန်ဆွတ် ယွန် နဲ့ ဂျပန် ဝန်ကြီးချုပ် Fumio Kishida တို့ ဟာ Spain နိုင်ငံ ရဲ့ စထမ မြောက် Felipe Bien တဲခင်းနဲ့ ညစာ စာပွဲ မှာ 3-4 မိနစ် လောက် တွေ့ဆုံ ခဲ့ကြတာပါ ဒုတိယ ကမ္ဘာ စစ် အတွင်း ဂျပန် နိုင်ငံ ရဲ့ ကျူးကျော် ခဲမှု ပေါ်မှာ အခြေခံ ပြီးတော့ တန်တမန် ဆက်ဆံ ရေး တင်းမာတဲ့ နှစ် နိုင်ငံ ခေါင်းဆောင် တွေ 2019 ခုနှစ် ဒီဇင်ဘာ လ နောက်ပိုင်း မှာ အခု ပထမ ဦးဆုံး ချိန် တွေ့ဆုံတာပါ တောင် ကိုရီးယား နဲ့ ဂျပန် နိုင်ငံ က အမေရိကန် ပြည်အောင်စု နဲ့ ပူးပေါင်း ပြီးတော့ 3 နိုင်ငံ ပူးတဲ့ စီရေး လေ့ကျင့် ဖို့ လည်း ပြင်ဆင် နေပါတယ် Hawaii ကျွန်းမှ လာမယ့် ဩဂုတ် လ အတွင်း Pacific Dragon Core Missile ဒုံးကျည် ထောက်လန်း ဖော်ထုတ်ဖို့ နဲ့ လမ်းကြောင်း ခြေရာခက် နဲ့ စီရေး လေ့ကျင့် မှု ပြုလုပ်မှာပါ မြောက် ကိုရီးယား ကတော့ ဒီ ပူးတဲ့ စီရေး လေ့ကျင့် မှု ဟာ အတိတ် နမိတ် မကောင်း တဲ့ လက္ခဏာ ဆိုပြီးတော့ အစိုးရ ပိုင်း KCN နဲ့ သတင်း ဌာန က ထုတ်လွှင့် သွားပါတယ် American ပြည်အောင် စု မှာ သတင်းသား ဖြတ်ချခွင့် ဟာ အမျိုး သမီး တွေ ရဲ့ အခြေခံ ဥပဒေ အခွင့် အရေး ဖြစ်နေ သတ်မှတ် ထားတဲ့ ရာစု 2 ဝက် သတန်း ရှိ Roe vs Wade စီရင် တုံး ကို ပယ် ဖျက် လိုက်တဲ့ တရား ရုံးချုပ် ရဲ့ ရှေ့ မှာ ဇွန်လ 25 ရက်နေ့ မှာ လူပေါင်း ရာချီ စုဝေး ခဲ့ကြပါတယ် စနားပြသူတွေထဲမှာတော့ ကိုဝင် ဖျက်ချမှုကို ဆန့်ကျင်တဲ့ သူတွေ က လူသက်ကို တန်ဖိုးထားတဲ့ မျိုးဆက် ဆိုတဲ့ စာရင်း နဲ့ T-shirt တွေ ဝတ်ထားခဲ့ကြသလို ကိုဝင် ဖျက်ချခွင့် ကို ထောက်ခံတဲ့ သူတွေ က တော့ My body my choice ကိုယ်ပိုင် ခန္ဓာ ကိုယ်ပိုင် ရွေးချယ်မှု လို့ ကြွေးကြော် ခဲ့ကြပါတယ် Conservative အများစု ဖြစ်တဲ့ တရားရုံးချုပ် က ကန့်ကွက်မဲ 6မဲ ထောက်ခံမဲ 3မဲ နဲ့ စီရင်တုံးကို ပယ်ဖျက်လိုက်တာ ဆိုရင် American မှာ အပြောင်းလဲကြီး ဖြစ်လာနိုင် ပြီးတော့ American ပြည်အောင်စု ရဲ့ ပြည်내 ထက်ဝက်နေပါတို့ က လည်း ကိုယ်ဝင် ဖျက်ချမှု ကို တာမြင်ရေး သုံးသပ်နေကြပါတယ် တရားရုံးချုပ် ရဲ့ ဆုံးဖြတ်ချက် ကြောင့် ဒရေတာခွင် နိုင်ငံတော်ဝန် တရားဝင် လိန်တူချင်း လက်ထက်ခွင် လိန်တူချစ်သူတွေကို တားမြစ်တဲ့ ပြည်내 ဥပဒေတွေကို ပြည့်ပြည့် စတဲ့ အရင်က တရားရုံးစီရင်ချက်တွေကိုပါပြန်ပြီးတော့တုံးသက်ကောင်တုံးသက်နိုင်ကြောင်းကွန်ဇာဗေးတစ်တရားသူကြီးကလရန့်စ်တိုမတ်စ်ကပြောပါတယ်တရားရုံးကဆိုးရွားလာတဲ့ဆုံးဖြတ်ချက်တွေချမှတ်ခဲ့တယ်လို့ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဟောင်ကောင်ကျွန်းဟာအခက်အခဲတွေကြားကနေအသက်တစ်ဖန်မွေးဖွားလာခဲ့ပြီလို့တရုတ်သမ္မတရှီဂျင်ပင်ကပြောလိုက်ပါတယ်ဟောင်ကောင်ကျွန်းကိုဗြိတိန်
အုပ်ချုပ်မှုလက်အောက်ကနေပြီးတော့တရုတ်အုပ်ချုပ်မှုလက်အောက်ကိုလွှဲပြောင်းပေးခဲ့တဲ့25နှစ်မြောက်အထိမ်းအမှတ်ပွဲအတွက်ဟောင်ကောင်ကငါးနှစ်တာအတွင်းမှာပထမအဦးဆုံးရောက်လာတဲ့တရုတ်သမ္မတကပြောဆိုသွားတာပါ။ တရုတ်ပြည်မှာကြီးကနေနှစ်နှစ်ကျော်အတွင်းမှာပထမအဦးဆုံးထွက်ခွာခီးသွားနေတဲ့တရုတ်သမ္မတကဟောင်ကောင်ကိုနှစ်ရက်ခီးစဉ်နဲ့ရောက်ရှိတာဖြစ်ပါတယ်။ဒီခီးစဉ်ကြောင့်အထိမ်းအမှတ်ပွဲလုပ်တဲ့ကွန်ဗင်းရှင်းစင်တာတဝိုင်လုံးကျွေးတင်းကျပ်ထားပြီးတော့မပြတ်နှမ်းရအောင်သတ်မှတ်ထားပါတယ်။တရုတ်အုပ်ချုပ်မှုအောက်ပြန်ရောက်သွားတဲ့ဟောင်ကောင်မှာအုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေ
Junior ha. ဒီသတင်းပတ်ထမှာဖိလစ်ပိုင်သမ္မတအဖြစ်နဲ့ကြံစည်စာချိန်ဆသွားပါတယ်။အရင်သမ္မတရော်ဒရီဂိုဒူတာရီပြီးမှအခုဖိလစ်ပိုင်ရဲ့18ရောက်မြောက်သမ္မတဖြစ်လာတာပါ။မာကော့စ်ဂျူနီယာဟာပြီးခဲ့တဲ့လဖိလစ်ပိုင်ရွေးကောက်ပွဲမှာမကြုံစဘူးမဲပြတ်တဲ့အနိုင်ရခဲ့ပါတယ်။အားလုံးအတွက်အကျိုးရှိမဲ့မူဝါဒတွေကိုသူ့သမ္မတတက်တန်းတခြားသူ့ရဲ့အုပ်ချုပ်မှုလက်အောက်မှာချမှတ်သွားဖို့ကတိပြုကြောင်းလဲ။စီလုံးညညရေခေါင်းစဉ်တက်ထားတဲ့မဲဆွဲစီယုံပွဲမိကွန်းတွေမှာမာကော့စ်ဂျူနီယာကပြောသွားခဲ့တာပါ။မာကော့စ်မိသားစုဟာကိုချိုးစီးပွားရှာကြောင်နာမည်စုနဲ့ကြော်ကြတဲ့မိသားစုလည်းဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် -19 ကာကွယ်ဆေး105သန်းထုတ်လုပ်ဖို့အတွက် Pfizer ကုမ္ပဏီနဲ့အတူလက်တွဲပဲ BioNTech ကုမ္ပဏီကအမေရိကန်အစိုးရနဲ့ဒေါ်လာ 3.2 ဘီလီယံပိုလက်မှတ်ရေးထိုးလိုက်ပါတယ်။ဒီနှစ်နွေရာသီမှာကာကွယ်ဆေးထုတ်လုပ်ဖြန့်ချိနိုင်မယ်လို့မျှော်လင့်ရပါတယ်။သဘောတူညီချက်အရ Omicron Visa ပြောင်း Virus ပိုးကိုပါကုသနိုင်မယ့် Siri ပြောင်းပြီးတော့ထုတ်လုပ်သွားမယ့်အကြောင်းနဲ့လောလောဆယ်အစိုးရဘက်ကစီမင်းစီကံတတ်မှတ်မှုတွေရဲ့အတည်ပြုချက်ကိုစောင့်နေတဲ့အကြောင်း Pfizer ကုမ္ပဏီကပြောပါရယ်ပြီးခဲ့တဲ့ဆောင်းရာသီမှာ Omicron Visa မျိုးကွဲ Virus ပိုးအဓိကကူးစက်ခဲ့တာကြောင့်လဲဆေးကုမ္ပဏီတွေအနေနဲ့ Omicron ပိုးကိုကာကွယ်နိုင်မဲ့ဆေးတွေထုတ်လုပ်ဖို့အဓိကအာရုံစိုက်ခဲ့ကြတာပါ
တပတ်တွင်းကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးပြီးတော့မယေးတန်နာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် bami@voanews.com email လိပ်စာနဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်ရင်ချင်းနိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။ဝင်ကြီးတရုတ်နိုင်ငံသားဝင်ကြီးဝမ်ယီဟာမဲခေါင်လန်ချန်အစည်းအဝေးတက်ရောက်ဖို့မြန်မာနိုင်ငံကပုဂံညာဦးကိုရောက်ရှိလာပါပြီ။ခုနှစ်ကြိမ်မြောက်ကျင်းပတဲ့မဲခေါင်လန်ချန်ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုမြန်မာနိုင်ငံကအိရှင်ဖြစ်လက်ခံကျင်းပရမှာတရုတ်နိုင်ငံသားဝင်ကြီးဟာဒီအစည်းအဝေးကိုလည်းပူးတွဲဦးဆောင်စည်းဝေးသွားမှာဖြစ်ပါတယ်။အခြားမဲခေါင်မြေဝန်းနိုင်ငံတွေဖြစ်တဲ့ Vietnam, Thai, Laos, Cambodia နဲ့မြန်မာနိုင်ငံကနိုင်ငံသားဝင်ကြီးတွေလည်းအဲ့ဒီအစည်းအဝေးကိုတက်ရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံကို3ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့အာဆီယံအထူးတန်ကမ္ဘောဒီးယားနိုင်ငံသား၏ဝင်ကြီးပရက်ဆခွန်ဟာဒီကနေ့မနက်ပိုင်းမှာနိုင်ငံရေးပါတီ5ပါတီရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီထဲမှာကြန့်ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်ရခိုင်နှစ်ပါတီနဲ့တိုင်းသားပါတီတို့လည်းပါဝင်ပါတယ်။အထူးတန်အနေနဲ့2020ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတို့နဲ့တွေ့ဆုံခြင်းရှိမရှိကိုတော့မသိရသေးပါဘူး။ဒါပေမဲ့နေပြည်တော်အချင်းတောင်မှာထိမ့်သိမ်းခံထားရတဲ့ NLD ခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရေးကြိုးပမ်းခဲ့တယ်လို့သိရပါတယ်။ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ကဒုက္ခသည်တွေခိုးလုံနေတဲ့တေဘောပိုးကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းနဲ့မနေ့ကရောဒီကနေ့မနေ့မှပါဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား2ဦးသေဆုံးပြီး10ဦး
Nibalao Tikai Daya Yageyama, Tonga, Pintane, Lu, Sibetoka de Doga, Viewigu Pioare, Nyari Kai Nega, Ukrita, Chego Sakama, Sikonsi Tane, Kianu, Gim, Yuda Lumia Yi, Taja, Taiwe, Pintanira, Taban Niba Jabi Pitlu, Ayata Nau Temene, Tisongebi, Tikai Daya Yadurile, Amyabia Shivarishim. ဇူလိုင်လနှစ်ရက်နေ့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမိုင်းအင်ဂျင်နီယာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဘီလ်အန်ဒရီမ်နဲ့တီယမ်ဝမ်တို့ဖြစ်ပါတယ်ရှင်ကျွန်မကစုမောမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကိုနားတော်ရဆင်ခဲ့တဲ့အတွက်
This program has come to you from the Voice of America, Washington.